Okay, inilah dia Sabina jap. Ini juga kenali bahagia mbak. Julia ni dah kenal domba. Nandia ni mah kenali bahagia mbak. Permadonya minta ini. Permadonya minta ini. Nanda lekana cinta me sudah jauh jauh. Inilah wibadna baik. สามวิบัติหน้าไปสามวิบัติหน้าจุดหมายยังอีกบางคนก็รู้อันใดนั้นก็เป็นสังฆาลัยธรรมะอิสระได้ยันตานันทบาร์เป็นบางที่เชื่อโยธยานันทยาอาจารย์ที่อาจารย์ที่ก็สนิทใจสนิทใจนั่นที่ท่านได้พิบิสุยนั่นทุกข์ก็ที่วิบัติหน้ากุศลบาร์เลยอันนี้นั่งก็ชื่อได้ไปมองก็รู้การนี้อาจารย์เลยชีพของคนคนนี้ลักษณะขนาดพอแก่บาร์เลย ไอ้เรื่องการเงินเขาเกิดอะไรที่การเงินที่เป็นเรื่องเงินที่ได้ทุกข์ก็อาการเงินการนี้อันนี้การโก้ที่ดีน้องโก้ที่เราอาจจะไปไหนเนี่ยสร้างสิ่งนี้เอาไปบ้างที่เรื่องการเงินการโก้คงจะได้แต่การเงินก็อย่างการเงินก็สุดอันเดียวิบัติการนี้ไปบ้างที่วิบัติการนี้ก็ยังได้แล้วรัฐบาลรัฐบาลที่ใช้เงินส่วนใหญ่อาจจะไปไหนเนี่ยสร้างสิ่งนี้ได้การคุณธรรมอารมณ์ก็ไม่ การยังการเงินตัดเด็ดลงนั่นสิบาทนะไอ้ลงการก็อ่อนเจนเนี่ยเจนเนี่ยไปมาวิบัติแล้วกูทำไปยกอีกพวกกูดีมีมีอายุนานตั้งแต่อาเซียนมายี่สิบเดือนยกย้ายนานเดียร์เดียร์กันยกย้ายกันใจพิเศษนานเดียร์กันใจพิเศษมีมีเรื่องกูดีดีเลยยาสีเลยยกย้ายนานเดียร์กันใจพิเศษวิบัติแล้วกูแข่งมาเลย อิสระเบิดาขณะนั้นเราพยายามที่จะเรียนรู้ที่จะพิจารณาอิสระการนี้จะเป็นวิบัติหน้าชีวิตการเรียนรู้ในนี้อิสระการจะเป็นวิบัติหน้าชีวิตการเรียนรู้ในนี้ก็ต่ออิสระการนั้นก็บัตรแต่ก็วิบัติหน้าชีวิตยุ่งยากเพียงไม่ยังตัวไม่ใช่แห่งบุตรอิสระการนั้นก็บัตรแต่ก็วิบัติหน้าชีวิตยุ่งยากเพียงเลยไม่ยังไม่ใช่แห่งบุตรจะอย่างก็อิสระการนั้นก็ว่า ยังก็ไปจากการนั้นก็ว่าก็เล็กน้อยต้องแต่จะได้สิ่งก็วิบัติหน้าชีวิตไม่ที่สิ่งก็มาทำแต่ที่สิ่งอันนี้ยังอีกบางก็ยังยากที่จะใช้พิเศษนั่นยังก็ใช้พิเศษอีกอันหนึ่งก็ใช้พิเศษวิธีการใช้พิเศษส่วนยูเดียด้วยพิเศษพิเศษนี่เนี่ยตัวคนเนี่ยมีอันที่พิเศษเลยชัวร์ไหมพิเศษพิเศษนี่จะการเรียนตัวที่คนเนี่ยมีอันที่พิเศษก็เลยชัวร์ไหม มันมีสิ่งแบบนี้ก็ใครมาที่ตลาดอาเซียนที่นี่อาจจะมองเห็นว่ามีอะไรก็เนี่ยมีอันที่เป็นนั่นแหละเลยชัวร์อันนี้เราในสายดูการนั่นแหละเลยในตอนนั้นแหละจริงๆจริงๆนี่เรื่องนี้ก็ใช่เลยอย่างเช่นนั่งคุยอะไรอันนี้อะไรก็มีอยู่เลยแล้วจุดนี้สายดูการนั่นแหละเลยในตอนนั้นแหละจริงๆจริงๆนี่วิบัติหน้าชัวร์ว่าเลยอันนี้เราวิบัติหน้าชัวร์อย่างเช่นนั่งคุยอะไรก็ใช่เลย ยังนั่นจะบ้านนี้ก็เนี่ยพี่ดอกงาบงบงพี่ดอกขนาดงาบ้านนี้เนี่ยวิบัติหน้าชุนไหนบ้านเลยคุณก็มาสุดจะบ้านจะพี่ดอกมันจะมาจากไหนเนี่ยที่เดียวจะบ้านจะมันเราเรียนอาวุธจ้าจ้าจริงก็จะเป็นไอ้ตัวที่มาตรีก้าอุกจ้าเรื่องคนเราพวกนี้อันนี้เนี่ยก็มาสุดจะตัวที่ลิ้นจีนเราต้องคงต้องจีนเราบ้านจะไป ไอ้สอนสอนไปเลยจริงก็มาประมาณนั้นเนี่ยต้องใช้เรื่องสอนเลยประมาณนั้นสอนสิ่งที่ดีจริงก็สอนเสร็จสิ่งที่บาปเลยไอ้สิ่งนี้เลยสิ่งที่ขนาดไหนสิ่งที่ขนาดไหนมาขนาดงาบาปไปไอ้คนนี้สอนจะคุ้มไปสุดจะไปจบอีสอนอีที่เฮียเราดูอยู่บ่มีที่ไปดูวิธีบ่มีเลยเฮียเราดูสระบาลเลยจะรีบมาทำดีใส่เลยจริงก็มาเฮียเราดูมาก็ละมองในราชี อีกละอันหนึ่งก็จะกลายเป็นอริยะจะได้ก็ละกายจะได้ก็ละภาวะจะได้ก็ละสิริสัจจะก็ละอุริสัจจะก็ละอะไรจะก็ละสุขียุกละอเมียวสัจฉามิยุยุอเมียวสัจมาเจริญยุทธ์ไปแต่ยังมาเจริญยุทธ์ตัวยุทธ์เนี่ยยุทธ์ก็รูปแบบขนาดฉะนั้นเนี่ยต้องเจริญลงในบางวันนะบ้างยี่วันนะก็วันนี้ขนาดนี้ยังก็ที่เนี่ยขนาด အသိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဆိုပြီးဉာဏ်သိတဲ့ခန္ဓာအတိုင်းသိတဲ့ခန္ဓာအတိုင်းမှာခန္ဓာ၅ပါးခန္ဓာ၅ပါးခန္ဓာ၅ပါးရှိကြပါလေအဲ့ဒီခန္ဓာ၅ပါးတွေကိုမိမိတို့ကသိသိချာချာသိနေတဲ့ဘုံရောက်တဲ့အသိစိတ်အပိုင်းတွေကသိသိချာသိသိရဘုလိုဝိပါဒအပိုင်းရောက်တာဒီတွေ့တယ်အဲ့ဒီခန္ဓာ၅ပါးနည်းနဲ့အဲ့ဒီဇာဏဓမ္မပါတိဝိသိအတွေ့ရှိတဲ့ဒီဇာဏတရားတွေကိုရှုတော်မယ်ဆိုရင်ဒီအာနာပါနပြိဘကနမိတ်ကိုပေါ်အောင်ပြန်ပြီးတော့ရှုရအာနာပါနပြိဘကနမိတ်ကိုအာယုံယုတ်ပြီးတော့ပရမဇန်သမာဓိကိုပြန်ဝင်စားရတယ်။ဒီပရမဇန်သမာဓိမှာထားတဲ့အချိန်ခါအဲ့ဒီမြေယာဝုဒ္ဓရောတက်တဲ့ကိုအာယုံယုတ်ပြီးတော့အနိစ္စလို့ရှုရတယ်။ဝေဒနာတက်တဲ့ကိုအာယုံယုတ်ပြီးတော့လည်းအနိစ္စ၊သင်္ခါရတက်တဲ့ကိုအာယုံယုတ်ပြီးတော့အနိစ္စသင်္ခါရတက်တဲ့ကိုအာယုံယူပြီးတော့အနိစ္စဝိညာဉ်တက်တဲ့ကိုအာယုံယူပြီးတော့အနိစ္စဆိုပြီးတော့အဲဒီဇာဏသမဘာတိဝိသိအတွဲ့ပါတိတိတဲ့ဉာဏ်သောစိတ်တဲ့ခဏတိုင်းစိတ်တဲ့ခဏတိုင်းမှာခဏငါးပါးခဏငါးပါးမြင်အောင်ကြည့်ပြီးတော့ယုတ်တက်တဲ့ကိုဒုရယောပဝေဒနာတက်တဲ့ဒုရယောပဉာဏ်တက်တဲ့ဒုရယောပသင်္ခါရတက်တဲ့ဒုရယောပဝိညာဉ်တက်တဲ့ဒုရယောပအဲဒီလိုဝိသိတကုအတွဲ့မှာရှုရပါတယ်အဲဒီလိုငါးပုံပုံပြီးရှိတဲ့စနစ်ကိုတော့ခန္ဓာငါးပါးနည်းလို့ခေါ်ပါတယ်။အဲဒီလိုယုံနာနှစ်ပါးနည်းခန္ဓာငါးပါးနည်းဖြင့်အစ္ဆဒပရိဒ္ဒသန္တာနှစ်ပါးအတွင်းမှာဝိပါဒနာတွင်တွင်နည်းရှိလို့ကျင့်တတ်ဖို့ရပြီဆိုရင်အိုးအတိတ်မိမိရှိလို့ရနိုင်တယ်မြတ်အတိတ်ကိုဥပမာအတိတ်၅ခုလောက်ရှိခံရင်သူ၅ပြစ်စမအတိတ်ကနေစပြီးတော့အနာဂတ်ဆုံးတဲ့အတိတ်အတိတ်ဆက်စမဤပြစ်တော့ကဝိသုကံမတိအနာကသုံးတဲ့အဖြစ်ယုတ်တဲ့ကိုဝေဒနာတဲ့ကိုပညာတဲ့ကိုသင်္ခါရတဲ့ကိုဝိညာဉ်တဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတဲ့တစ်လက်စီသင်ပြီးဒုနည်းကြီးဝိပဿနာရှုရပါတယ်။အဲဒီလိုဝိပဿနာကျုလို့အာရကျင့်တ်ဖို့ရတဲ့အချိန်ခါမှာနောက်ထပ်မရှုလျင်မဖြစ်တဲ့ရှုတဲ့ရှုတိုင်းတဲ့လက္ခဏာတစ်ပါးရှိတယ်။အဲဒါကတော့အတုပဘာဝနာဖြစ်ပါတယ်။အတုပါဘဝိတ္တပါရကတာဘာနာယဟိုမြေကြီးအတုတ္တံမြတ်မှာမြတ်စွာဘုရားညွှန်ကြားထားတယ်။ဟန်တို့အတုပါဘာဝနာကိုပွားပါရာဂတာဘာနာယရာဂကိုတိုက်ပြန်ရန်အတွက်အတုပါဘာဝနာပွားပေးပါဆိုပြီးဒီလိုပြောဟောတာ။အဲ့ဒီအတုပါဘာဝနာရှုခက်ကတော့သမထပိုင်းရှုခက်ဝိပဿနာပိုင်းရှုခက်ဆိုပြီးနှစ်မျိုးရှိပါတယ်။ဝိပဿနာပိုင်းမှာကတော့ဇံကိုလိုလားတောက်တာလို့အတုပဘာဝနာကမ္မထံစည်းပြန်တော့မယ်ဆိုရင်တော့လိင်တို့အလောင်းကောင်တစ်ခုရွေးချယ်ရတယ်။ဒါကအဝိညာဏကအတုပလို့ခေါ်တဲ့အတုပရှုခွက်ဖြစ်ပါတယ်။သက်မဲ့အလောင်းကောင်ကိုအာယုပြီးရှုရဲ။ပရမဇန်သမာဓိကိုလိုလားတောက်တာလို့ရှုခဲ့မယ်ဆိုရင်လိင်တို့အလောင်းကောင်တစ်ခုရွေးချယ်ရတယ်။အမျိုးသားယောဂီကအမျိုးသားအလောင်းကောင်အမျိုးသမီးယောဂီကလည်းအမျိုးသမီးအလောင်းကောင်တစ်ခုကိုရွေးချယ်ပြီးတော့ဒီအလောင်းကောင်နဲ့ဒီရှိနေတဲ့ယောရှာဆက်စုပ်ပါသဘောကိုအာရုံယူပြီးတော့ယောစီယာယောစီယာသုံးဖို့ပဋိကူလပဋိကူလလို့ဒီလိုရှုရတယ်။အတုပအတုပလို့ရှုလည်းရပါတယ်နော်။အဲဒီလိုရှုလိုက်တဲ့အချိန်ကမှတော့အလောင်းကောင်ရဲ့ယောရှာဆက်စုပ်ပါအာရုံနဲ့ဘာဝနာစိတ်ကညှောစွာကပ်ပြီးတည်သွားပြီးဆိုရင်သောသမารိကိုဆက်လက်စီတော်ခဲ့တော့မကြမီအချိန်ကာလအတွင်းမှာဝိညာဝိသရာပိဋိဒုက္ခဤကကရာခေါ်တဲ့သံဃာငါးပါးတို့သင်္ချာလာပါလေ။ဒါပေမဲ့ဒီရှုခွက်ကအများအပြည့်တော့ဘုန်းကြီးတို့သင်ပြတာကတော့ခုလိုအာနန္ဒနသရတ္ထံသမာဓိသံယောသမာဓိပြောင်းထားနိုင်တဲ့ယောဂီဖြစ်ခဲ့ရင်အာနန္ဒနသရတ္ထံသမာဓိကိုတစ်ဖန်ပြန်ပြီးတော့ထူထောင်ခိုင်းပါလေ။သောသရတ္ထံသမာဓိမှလင်းအောင်ကြီးများတစ်ဖက်ဖြတ်ထွက်လာတဲ့အချိန်ခါကျတော့မှသောသရတ္ထံသမာဓိမှထပ်ပြီးသူလင်းအောင်ကြီးအကူကြီးဖြစ်မိမိမြင်ကြမှုတဲ့ဒီအတုပလင်းတို့အလောင်းကောင်တစ်ခုကိုဒီအလင်းရောင်ကြီးအကူကြီးနဲ့ချိုးဆိုင်ကြည့်ပြီးတော့သူအလောင်းကောင်ရဲ့ရောရှာဆက်စုပ်ပွဲအတုပအချင်းရာကိုညာနဲ့မြင်အောင်ကြည့်ပြီးတော့ရှုခဲ့ရင်တထိုင်တည်းမှာပဲပထမဇန်သမားကြီးစိတ်အောင်ရှုခဲ့တယ်။ဘာဖြစ်လို့လဲ။ရှင်းရှင်းအာနာပါနသတိသမားကြီးဘာဝနာတို့ကနောက်နောက်အတုပဘာဝနာအာကြည့်သောမြေယာဥပနိဒိယတတ္တိဖြင့်ကျေစုပြုပြင်းနေတဲ့အတွက်တစ်ထိုင်အတွင်းမှလွယ်လွယ်ကူကူဒီအတုပဘာဝနာကမ္မထံကိုသိရလို့ရရှိခြင်းဖြစ်ပါလေ။အဲဒီအတုပဘာဝနာကိုလည်းဘုရားရှင်ကရာဂတဗဟာနာယရာဂကိုပယ်ဖို့ရန်အတွက်ခြူပွားသုံးသပ်ပါဒီလိုတိုင်တွန်းထားတယ်။ တိုက်တွန်းကြတဲ့အခါကျတော့ဒီအတုပဘာဝနာကရာဂကိုတိုက်ခဲ့နိုင်တဲ့လက်နဲ့ကောင်းတစ်ခုမှန်တော်လဲအတုပဘာဝနာဒီတလောက်သာရှိတယ်လို့မေးစရာရှိတယ်။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဒီညနဲ့မကဘူးဉာဏ်ကိုအလိုရှိတဲ့စိတ်ဓာတ်မဟုတ်ပဲရာဂကိုတကယ်တိုက်ခင်းနေတယ်ဆိုရင်တော့ဒီပုံစံအတိုင်းမရှိဘဲဝိပဿနာပိုင်းကျတော့ပုံစံတစ်မျိုးပြောင်းရှိသွားတယ်။ဝိပဿနာပိုင်းမှာပုံစံတစ်မျိုးပြောင်းရှိတယ်ဆိုတာကဒါကူပြောခဲ့တာအဝိညာဏကသက်မဲ့အတုပနော်အဲဒီသက်မဲ့အတုပကိုပဲဝိပဿနာပိုင်းကြတော့ပုံစံတစ်မျိုးပဲပုံပဲပဲကနေလည်းအဆင်ပြောင်းရှိသွားတယ်သောဣမမိဝါကံယဥပါဒံဟရတိအယံဘိကောကယောဧဝံဓမ္မောဧဝံဘာဝိဧဝနာတိတောတိသောတို့ယောကဝသရယံတောတိဣမမိဝါကံယဣမိမိယရူပကယခန္ဓာကိုယ်တိကိုပဲတယံအယံဘိကောကာယအင်္ဂါရဲ့ရူပကာယခန္ဓာကိုယ်ဤသိတယ်ပဲ။ဧဝံဓမ္မဤကဲ့သို့သိခြင်းသဘောတရားရှိဧဝံဘာဝိဤသို့သိခြင်းသဘောတရားဒီမချိုဧကံဖြစ်ပေလိမ့်မယ်။အယံဘိကောကာယဧဝံဓမ္မဧဝံဘာဝိဧဝံအနတိတောဧဝံအနတိတောဤကဲ့သို့သိခြင်းသဘောတရားကိုမကျော်လွန်မလွန်မြောက်နိုင်မည်။ဣတိဣဒ္ဓလယင်ဥပါတံဟရတိဉာဏ်ဖြင့်ရှိရှုကတ်ဆောင်၍ဤအတုပဘာဝနာတာကအဝိညာဏကအတုပဘာဝနာသမထပိုင်းရှုကတ်ကဉာဏ်ကိုလိုလားတောက်တာဆိုရှုတဲ့အတွက်လင်းသူအလောင်းကောင်ကိုရွေးချယ်ရဝိပဿနာပိုင်းရောက်လာပြီဆိုလို့ရှိရင်တော့ဘုရားရှင်ကအာဒီနဝနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့မိမိခန္ဓာအိန္ဒြဘခန္ဓာအိန္ဒြရဲ့အပြစ်ကိုမြင်အောင်ကြည့်တဲ့လုပ်ငန်းခွင်ဖြစ်ခြင်းကြောင့်လင်းသူလိမ္မတူရွေးချယ်ဖို့အတုပအလောင်းကောင်တစ်ခုကိုတွေ့ပြီဆိုရင်ဒီအတုပအလောင်းကောင်မှာယောဉ္ဇာစတုခေပရိကုလတဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဉာဏ်နဲ့မယောဉ္ဇာစတုခေပရိကုလတဘောကဘောဘာတိသင်လာတဲ့အပိုင်းမှာဇံရတိအတိအမထုတ်တော့ပဲငါလဲသူ့လိုပဲသိပြီးဒီလိုယောဉ္ဇာစတုခေတဘောဧကံဖြစ်ရလိမ့်မယ်လို့မိမိသိနေတဲ့ပုံကိုဉာဏ်နဲ့ကတ်ဆောင်ပြီးကြည့်ပါအဲဒီလိုကတ်ဆောင်ပြီးကြည့်တဲ့အခါမိမိသိနေတဲ့ပုံမှန်လည်းရောရှာသတ္တုပဲအတုပအချင်းရာကိုညနဲ့မြင်အောင်ကြည့်ပြီးတော့ယွန်စီယာယွန်စီယာလို့ဖြစ်စေအတုပအတုပလို့ပဲဖြစ်စေရှုပါအဲ့ဒီရှုကြီးကတော့လိမ့်တူသည်လိမ့်မတူသည်ရွေးရွေးချယ်ခွင့်မရှိဘူးအစ္ဆဒတလက်ဘိဒတလက်ရှုပါလေပရမဘိဒအလောင်းကောင်ရဲ့ရောရှာသတ္တုပဲအတုပသဘောကိုညာနဲ့မြင်အောင်ကြည့်ပြီးမှဒုတိယမိမိရဲ့ဒိဉ္ဇီနဲ့အလောင်းကောင်ရဲ့ရောရှာစက်တုပ်ပဲသဘောကိုညာနဲ့မြင်အောင်ကတ်ဆောင်ကြည့်ပြီးတော့ရှုရတဲ့ရှုပဲဖြစ်ပါလေ။ဒီရှုကကိုမြတ်စွာဘုရားဒီဘယ်တုတ်တံမှာသင်ကြားပေးခဲ့တယ်လို့မြင်တော့ရှင်းရတဲ့နာမည်ကျော်ဖြစ်တဲ့သီရိမာရဲ့ဇာဘနအခန္ဓာဆိုကြပါစို့နော်။သီရိမာရဲ့အလောင်းကိုစံထားပြီးတော့ယဟန်ယောက်ျားပရိသတ်ယဟန်မိန်းမပရိသတ်လူယောက်ျားပရိသတ်လူမိန်းမပရိသတ်ခေါ်တဲ့ပရိသတ်လေးပါးလုံးကိုပဲမြတ်စွာဘုရားကအတုပဘာဝနာကမ္မဋ္ဌာန်းစီစဉ်ခိုင်ပါတယ်။အဲဒီအတုပဘာဝနာကမ္မဋ္ဌာန်းကိုတော့အာရိနဝအနုပသနာလို့ဒီလိုဆိုပြီးနေကသုံးတယ်။မိမိခန္ဓာအိန္ဒြဘခန္ဓာအိန္ဒြရဲ့ရောရှားသတ္တုပဲအတုပအချင်းအရာကိုညာနဲ့မြင်အောင်ကတ်ဆောင်ကြည့်တဲ့လုပ်ငန်းခွင်ဖြစ်ပါတယ်။ဒီတော့အိဇဒအလောင်းကောင်ရဲ့ရောရှားသတ္တုပဲတဘောကိုညာနဲ့ခင်တဲ့အခါပရိသတ်မိဘိဒအလောင်းကောင်ရဲ့ရောရှားသတ္တုပဲသဘောကိုညာနဲ့ခင်တဲ့အခါမိမိသိနေတဲ့ပုံမှန်ကတ်ဆောင်ပြီးမိမိအလောင်းကောင်ရဲ့ရောရှားသတ္တုပဲသဘောကိုလည်းတစ်ဖန်ပြန်ရှုပါလေရှုပြီးတဲ့အခါအစ္ဆဒရှုပြီးရင်ဘိဒပြန်ရှုဘိဒရှုပြီးရင်အစ္ဆဒပြန်ရှုအဲဒီလိုအစ္ဆဒတလည်းဘိဒတလည်းရှုလိုက်တဲ့အပိုင်းမှာမိအောင်မြင်မှုကျတော့တက်လာပြီးဆိုရင်တော့ဘာလို့ပါလဲမိမိရာဂဖြစ်နေတဲ့ပုဂ္ဂိုလ်ရာဂဖြစ်ဖို့တဲ့ပုဂ္ဂိုလ်တွေကိုရောက်ပြီးတော့အတုပဘာဝနာကမ္မဋ္ဌာန်းစီစဉ်ပေးရပါတယ်။ဒါဒီအတုပကမ္မဋ္ဌာန်းသင်ကြားပေးလိုက်တဲ့အပိုင်းမှာဒီကမာကြီးတယောက်ကတခါတော့ရှောက်ခုပါတယ်။ဒါပြီးတော့အင်းရတရာကြီးကိုတခါမှအတုပမရှုဘူးခင်ဗျာ။ဘာဖြစ်လို့လဲပြေးကြည့်လိုက်။ဒီကမာကြီးမရှိလို့ရှိရင်ဒီကလေးညောင်းတဲ့တပြည့်တော်ဘယ်လိုနေပါမလဲဆိုပြီးတော့အဲ့ဒီအတွေ့ကဝင်နေတဲ့အတွေ့သူ့ကိုအတုပဘယ်လိုမှရှုလို့မရဘူး။မရှုရဖြစ်နေတယ်။ဒါပြီးနဲ့ဒီနေ့တဏိမောင်နှံတို့တို့အချင်းများကြတယ်စကားများကြတယ်။အရင်ခါကြတော့မှတပြည့်တော်ကောက်ပြီးအတုပရှုလိုက်တာအောင်မြင်သွားတယ်ခင်ဗျာ။ကနေတော့ဒီကကြီးဒီမကြီးတွေကဟင်အင်းကဒီကကြီးဒီမကြီးတွေကအတုပရှုနေမှာဟမ် ထက်တော့ထက်တယ်ဟုတ်တယ်မဟုတ်လားစိတ်ကတကယ်လဲရောချာသက်တော့ကအနေနဲ့မြင်အောင်ဉာဏ်နဲ့မြင်အောင်အကြည့်ခိုင်းတော့လည်းမကြည့်ရဖြစ်နေတတ်ပြန်တယ်အတုပအချင်းရဉာဏ်နဲ့မမြင်တော့ဘာဖြစ်လဲဘာဖြစ်လဲဒီကကြီးတွေပြီးအိမ်ပြန်ပြေးကြပြန်ပြီးအိမ်ပြန်ပြေးကြပြန်ဟုတ်တယ်မဟုတ်လားဒါကြောင့်ဒီအတ္တဘဘာဝနာဆိုတဲ့လက်နဲ့ကောင်းပါရာဂကိုအိုက်ချစ်တဲ့နေရာမှာဒီကဲလက်နဲ့ကောင်းတစ်ခုဖြစ်ပါတယ်။ရာဂဥဒ္ဒေအဝိညာဏကအတ္တဘအရှုပဲဖြစ်ပါတယ်။နောက်ထပ်သဝိညာဏကအတ္တဘအရှုပဲတစ်ခုရှိတယ်။အဲ့ဒီအရှုပဲကတော့ဝိဇိယတုတ်တံအစရှိတဲ့ထိုတုတ်တံဒီမှာလည်းမြတ်စွာဘုရားဟောထားပါတယ်။မဟာသီရိပဏ္ဏတုတ်တံမှာလည်းမြတ်စွာဘုရားဟောထားပါတယ်။အဲ့ဒီဟောထားတဲ့အရှုပ်ွယ်ကတော့ဝိတိကူလမနတိကာရရောရှာသတ္တုပ္ပအနေအဖြင့်32ခုဌာနတို့ကိုရှုပွား30တဲ့လုပ်ငန်းခွင်တစ်ခုဖြစ်ပါတယ်။အဲ့ဒီတော့ဝိတိကူလမနတိကာရအနေနဲ့ရှုပွားတဲ့လုပ်ငန်းခွင်ကိုမပြောဖြစ်ခလကံဘုန်းကြီးဒီသိအပ်တဲ့ဘက်နဲ့ပတ်သက်လို့ဝိပဿနာကုဖို့အပိုင်းလေးကိုနည်းနည်းကြိုပြောလိုက်ရင်ဘုသဘောပေါက်နိုင်မယ်လို့ထင်ပါတယ်။ခန္ဓာကအိသဇာဖိတဲ့တရားနာမှာလောကောင်တိရဲ့ရောရှားသက်သက်ပဲသဘောကိုညာနဲ့မြင်အောင်ကြည့်လိုက်တဲ့အခါယောဂီပုဂ္ဂိုလ်ကအိသတ္တကိုအတုပ္ပရှုလိုက်၊ဗိဒ္ဓကိုအတုပ္ပရှုလိုက်။အိသတ္တတလည်းဗိဒ္ဓတလည်းဒီလိုဆက်လက်ပြီးရှုလိုက်တဲ့အပိုင်းမှာဟောဝိပဿနာပိုင်းမှာသုံးဖို့နာမရူပပြိစ္ဆေနဲ့ဉာဏ်ပိုင်းတဲ့ကယုတ်တဲ့နန္ဒီကိုပရမတ်သို့ဆက်အောင်တည်တည်ထပ်ထပ်ပြီးဖြစ်တဲ့သရောကောင်အဖို့မကြမ်းကြီးအချိန်ကာလအတွင်းမှာဒီအတုပ္ပအလောကောင်ကြီးကသာဖြစ်သက်တဲ့လေကလအမှုန်ကြီးတွေဖြစ်သွားတတ်ပါတယ်။အကြိမ်မဖြစ်ဘူးသား။အတုမအခြင်းအရာကဉာဏ်နဲ့သိချင်လာလို့သိတဲ့မှာရာဂတွေကတော်တော်လေးအားကြီးအောင်တော့ဒီကွာကြတော့ဒီဆိုရင်ထိုးချင်းခံမှမိမိဝိပဿနာချက်ကုထိုင်ပါလေ။ဘယ်လိုကုမလဲလို့မေးတော့အဲ့ဒီအလောင်းကောင်ကိုဖမ်းပြီးတလေးပါဆိုင်လိုက်ပါ။ဆိုင်လိုက်မှဆိုလို့ရှိရင်ကလအမှုန်ကြီးတွေဖြစ်တယ်။ကလအမှုန်ကြီးတွေဖြစ်တဲ့အချိန်ကကြတာဒီကလအမှုန်ကြီးတွေကိုတမုံတမုံကိုတက်ခွက်လိုက်လို့ရှိရင်ပထဝီအာဘောတိဇောဝါယောအစဉ်အနတ်တရားတာဩဇာဆိုပြီးသဘောတရား၈ခုတည်ရှိကြပါတယ်။အဲဒီသဘောတရား၈မျိုးထဲမှာတိဇောတာပါတယ်။အဲဒီတိဇောတာကနောက်ထပ်ယုဂလအသည့်အသည့်ကိုဖြစ်စေနိုင်တဲ့သွားအားရှိတယ်။အဲဒီတိဇောတာကနောက်ထပ်ယုဂလအသည့်တွေကိုဖြစ်စေနေသေးတဲ့ပြကလပတ်လုံးဒီအလောင်းကောင်ကြီးဒီအလောင်းကောင်အနေနဲ့ဆက်လက်ပြီးတဖြည်းဖြည်းတည်ရှိသွားမယ်။ဒါပေမဲ့အဲ့ဒီလိုဒေသတတ်တွေကနောက်ထပ်ကလအနည်းနဲ့ကိုဖြစ်စေနေတဲ့စွန့်ရင်ညွန်နဲ့လာတဲ့အချိန်ခါမှာဒေသတတ်တွေအလောင်းကုန်ကြီးလည်းပျောက်ပြတ်သွားတာပဲ။ဒါပြင်းနဲ့ဒီနေရာမှာဘုန်းကြီးသုတေသနာပြုကြည့်လို့ပြဿနာလေးတွေနည်းနည်းရှိတယ်။ဒီသေးသွားတဲ့ယုတ်ကလအလောင်းကုန်ကြီးကိုဘုန်းကြီးတို့သာပြင်းနေကတော့ဥဒ္ဒဇယုတ်လို့ခေါ်တာတမှန်နဲ့။ဒါပြင်းမဲ့လို့အဲ့ဒီဥဒ္ဒဇယုတ်မှန်ခဲ့လို့ရှိရင်အဲ့ဒီယုတ်ကလဒီနေ့အလုံးမကြည့်ရဘူး။အလောင်းကောင်သန္တာမကြည့်သေးတဲ့ယုတ်ကလအလုံးမကြည့်ပါဘူး။မကြီးပေမဲ့လို့တချို့တချို့ယောဂီများကရှင်နေတဲ့ယုတ်ကလတဲ့သွားတော်ပြီးတွေ့နေတတ်တယ်။အဲ့တော့ဘာဖြစ်လို့လဲဆိုတာဒီပြဿနာလေးတစ်ခုနော်။ဘာဖြစ်လို့ဒီနေတဲ့ယုတ်ကလကလေးတွေသွားကြည့်ရလဲဆိုတော့အလောင်းကောင်ကလောလောလတ်လတ်ဖြစ်နေခဲ့မယ်ဆိုရင်တို့အလောင်းကောင်ခန္ဓာအိမ်မှာပိုးတတ်တော်အမျိုးမျိုးတွေနှီးတင်းပြီးဖြစ်ပေါ်နေတဲ့အခါကတော့လက္ခဏာကြပါလိမ့်နော်။အဲ့ဒီဘောလောကလေးတွေကတစ်ခါတည်းအလောင်းကောင်သေးတယ်လို့မသေးသေးပဲနဲ့ဆက်လက်ပြီးအဲ့ဒါရှင်နေစေဖြစ်ကြတယ်အဲ့ဒါရှင်နေစဖြစ်တဲ့ဒီဘောလောက်ကလေးတွေကရောပြီးဒလီဘာဆက်လက်နေတဲ့အခါအလုံးအဖုံဖြစ်သွားတယ်။အမုံဖြစ်သွားတော့အဲ့ဒါရှင်နေစဖြစ်တဲ့ဘောလောက်ကြီးရဲ့သဏ္ဍာန်မှာအ ਨੇ ဆုံးပမာဏအဖြစ်ကာယအခြေတတ်လို့ခေါ်ဆိုအပ်တဲ့အခြေယုတ်ကလအဖုံလေးတွေတော့ရှိပါတယ်။ဒါကအ ਨੇ ဆုံးပမာဏပါ။အဲ့ဒီကာယအခြေတတ်လို့ခေါ်တဲ့ဒီအခြေတတ်ကလအဖုံလေးတွေရှိတော့ဒီအဖုံလေးတွေကပါရောထောက်ပြီးယောဂီပုဂ္ဂိုလ်ကတွေ့လိုက်ခြင်းဖြစ်ပါတယ်။တွေ့ရင်ကမရှိပါဘူးလားလို့မေးတော့ရှုကောင်းပါနော်အဲ့ဒီအမုံလေးတွေတက်ခွဲပြီးတော့ခொနည်းကမကြီးတဲ့ယုတ်ကလအမုံလေးနဲ့တက်ခွဲကြီးတဲ့ယုတ်ကလအမုံလေးနဲ့တက်ခွဲပြီးသူယုတ်ပရမတရားတို့ရဲ့အဖြစ်ပြီးတဲ့တဘောကိုညာနဲ့ညီမြင်အောင်ကြည့်ပြီးအနိစ္စလို့ရှုပါဖြစ်ချင်းပြင်းချင်းဖြင့်အနိစ္စခန္ဓာရတဲ့တဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုပါမမြင်ရှိပဲအခြေခဲအခိုင်အမာဖြစ်တာအဖြစ်ဒီတဲ့အတ္တဘုဒ္ဓတဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ရှုပါဒါကဝိပဿနာကိုတစ်ဆင့်တည်းပြီးအတုပဘာဝနာကနေဝိပဿနာဘာဝနာလို့တစ်ဆင့်ပြောင်းသွားပုံပဲဒါကနေတဲ့အလောင်းကောင်ခုနကရှင်နေတဲ့ခန္ဓာအိမ်ပါလဲဘုရားရှင်ကအတုပဘာဝနာသိပြန်ကိုရအတွက်ကြံကြားထားပါလေအဲဒီကြံကြားချက်ပါလဲခုနကဝိဇိယသုတ်တံစရှိတဲ့တို့တို့သုတ်တံဒီမှာလဲမြတ်စွာဘုရားကညွှန်ကြားတယ် มหาลิบานาตุธรรมาแลญาญะเรญาญะเปินเลปุติเจจิมะตุဒီသုံးတဲ့ငကုဒါတာကိုရှုတဲ့အပိုင်းမှာသမထဘိုင်းဝိပဿနာဘိုင်းဆိုပြီးကန္တနှစ်ခုရှိနေတယ်။သမထဘိုင်းမှာကတော့ဣဇာတသုံးတဲ့ငကုဒါတာတို့ရဲ့ယုံချစစ်စုပ်ပဲသဘောကိုအာယုပြီးစိုက်ခဲ့တော့ရှုခဲ့တော့ပထမဇန်သမာဓိကောသုံးတဲ့ငကုဒါတာကိုခြုံငုံပြီးတော့လဲရှုပဏိကုလအနိအဖြစ်ယုံချစစ်စုပ်ပဲအနိအဖြစ်နှလုံးသွင်းခဲ့ရင်ပထမဇန်သမာဓိကောပါတယ်။သောဇာနကုထာတာကကုထာတာတစ်ခုစီတစ်ခုစီကိုအာယုံယူပြီးတော့ရွှေရှာဆက်တို့ပဲမတိကုလသဘောအားဖြင့်ရှင်ဘာသုံးတာခဲ့ရင်လည်းပထမဇန်သမာဓိပေါ့သို့တော်ဘိဒ္ဓသဘောကတော့ချင်းကမှာသစ္စာတသောဇာနကုထာတာကိုဇနိတိကျရှုနိုင်ပြီဆိုရင်ရှုနိုင်တာကလည်းအကြောင်းကတော့ဒီလိုပါအာနာပါနသတိသမာဓိဘာဝနာကိုသုဒ္ဓတာသမာဓိစေအောင်ထူထောင်ထားနေတဲ့ယောဂီသူတော်ကောင်းအဖို့သောသုဒ္ဓတာသမာဓိကြောင့်လျှောက်ကြီးတွေကလက်ဆက်ဆက်နေပြီသောလေးအောင်ကြီးရဲ့စွန့်အင်အကူအညီကိုယူပြီးတော့ဣဇဒ္ဓမှာ32ခုထာတာပြိဋ္ဌာန်32ခုထာတာလိုက်ရှင်ဉာဏ်ဉာဏ်ကြီးရှိလို့ရတယ်ဘုလိုဝိပဿနာပဲရောက်လာတဲ့အချိန်ခါမှာလဲဣဇဒ္ဓ32ခုထာတာပြိဋ္ဌာန်32ခုထာတာဒီမှာကျန်ပြီးတော့ချုပ်လို့ရပါတယ်လေးအောင်ကြီးစွန့်အင်အကူကြီးတွေကအကောင့်နေတဲ့အတွက်ကြောင့်ဖြစ်တယ်အဲ့ဒီလိုချုပ်လိုက်တဲ့အပိုင်းမှာဘုလိုကဣဇဒ္ဓမှာတော့ဆန်ရတယ်ပြိဋ္ဌာန်ကိုကြောင်းပြီး32ခုထာတာတို့ရဲ့ယုံကြည်ချက်စုပဲပြိကုလသဘောကိုအာယုပြီးချုပ်လိုက်တဲ့အပိုင်းမှာတော့ပရမဇန်သမာဓိအတ္တိမဆိုင်ပဲဥပ္ပဆရာသမာဓိနဲ့လာဆိုင်တယ်လို့ဒီလိုအဆိုရှိပါတယ်နော်ဒါကတော့လက်တွေ့သူจิตနာလူကြည့်တဲ့အချက်တစ်ခုဖြစ်ပါတယ်အဲဒီတော့ဥပ္ပဆရာသမာဓိဇာနဲ့အပနာဇန်သမာဓိဆိုတာကအထွတ်ထိပ်တော့ရောက်သွားတဲ့ဥပ္ပဆရာသမာဓိသာဖြစ်ပါစေသူကတော်တော်လေးနီးကပ်တဲ့သဘောရှိပါတယ်နော်ဒါမှမဟုတ်ယောဂီပုဂ္ဂိုလ်ရဲ့အနေနဲ့ခွဲခြားမှန်ရန်အတွက်အလွန်ခက်ခဲတဲ့သဘောရှိတယ်တိုင်းငါချင်းကလည်းတွင်းကြီးနေတယ်ကဲရှိတယ်တော့ဒါလေးကဣဇ္ဇဒဗိဒ္ဓရှုတဲ့အပိုင်းမှာဒါကဇံကိုအလိုရှိခဲ့ရင်ဣဇ္ဇဒကျက်ရင်ဣဇ္ဇဒမှာစိုက်ပြီးပရမဇန်သမာဓိဆိုင်အောင်ရှု။ဗိဒ္ဓကျက်ရင်လည်းဗိဒ္ဓမှာဥပ္ပဆရသမာဓိဇံဆိုင်အောင်ရှုပါ။ဒါကသမထဘိယွန်းချစစ်တို့ပဲပရိကုလအနိအပ္ပ။အန္တုမဘာဝနာလို့ခေါ်ဆိုအပ်တဲ့ပရိကလပရိကုလအမနတိကရအရှုပါဏိဖြစ်ပါတယ်။နောက်ရှုပါဏိတစ်ခုကတော့ဝိပဿနာပဲရှုပဲဖြစ်တယ်။ဝိပဿနာပဲရောက်လာတဲ့အချိန်ကကြတော့မိမိခန္ဓာအိန္ဒြဘက်ခန္ဓာအိန္ဒြရဲ့ယုံရှာစက်တုပ်ပဲအတုပအချင်းရာကိုဥသာပြင်ပြီးရှိတဲ့အပိုင်းဖြစ်ခြင်းကြောင့်ထိုယောဂီပုဂ္ဂိုလ်ကဘာလို့ရတယ်လဲအိန္ဒြတ32ခုထာတာတို့ရဲ့ယုံရှာစက်တုပ်ပဲဘောဂုံညာနဲ့မြင်အောင်ကြည့်ပြီးအတုပလို့ရှိမိန်းက32ခုထာတာတို့ရဲ့ယုံရှာစက်တုပ်ပဲသဘောတည်းကိုအများနဲ့မြင်အောင်ကြည့်ပြီးတော့အတုပလို့ရှိရတယ်အိန္ဒြတလည်းပိဋကတလည်းရှိရတယ်အဲဒီလိုရှုတဲ့အပိုင်းဒီမှာယောက်ျားမင်းမပုဂ္ဂိုလ်တ attva ခွဲခြားနေဖို့မလိုဘူး၊အိမ်သူမတူခွဲခြားဖို့လည်းမလိုဘူး။မိမိရာဂဖြစ်နေတဲ့ပုဂ္ဂိုလ်အလုံးကိုခြုံငုံပြီးတော့စံပြီးရှုလို့ကရှုနိုင်ပါတဲ့။တယောက်စီတယောက်စီရှုလို့ကလည်းရှုနိုင်ပါတဲ့။အဲဒီလိုဣဇ္ဇဒရှုတဲ့ဗိဒ္ဓရှုတဲ့ရှုပါများလာတဲ့အချိန်ခါမှာသူယောဂီပုဂ္ဂိုလ်ရဲ့နာနာမှာယောက်ျားမင်းမပုဂ္ဂိုလ်တ attva မတွေ့တော့ပဲ32ခုထာတာအစုပုံသာတွေ့နေလိမ့်မယ်။ရဲနာတိဆန်ကြီးမတွေ့တော့ပဲလေးအောင်ကြီးစွန့်ရင်လည်းမတွေ့နေတဲ့တိဆန်မှန်လည်းကိုလည်းတိဆန်အနေနဲ့မမြင်တော့ပဲ32ခုထာတာတို့ရဲ့အစုအပေါင်းအဖြစ်နဲ့ညနေမှာသင်လာမယ်သင်လာတဲ့အချိန်ခါမှာတို့ပုဂ္ဂိုလ်ကမလုပ်ရတဲ့ဒီဒီဣဇာတဝါကာယေကာယ ानु ပတိဝိဟရတိပိဋ္ဌဝါကာယေကာယ ानु ပတိဝိဟရတိဣဇာတပိဋ္ဌဝါကာယေကာယ ानु ပတိဝိဟရတိစသည်ဖြင့်မြတ်စွာဘုရားမဟာသီဝနာသုတ်တံမှာကြောင်းကြတာပါလေဣဇ္ဇဒရှုလိုက်ဣဇ္ဇဒရှုလိုက်ဣဇ္ဇဒတလေဘိဒတလေသက်ခတ်တာရှုပြရရှုလိုက်တဲ့အချိန်ကမှသုတ်တံကုထာတာတို့ရဲ့ရေချာစစ်စုပဲပြိကူလာသဘောညာနဲ့ဘောလုံးပေါ်လာပြီဆိုရင်ထိုးတွဲတံမမောနေတဲ့ရာဂညက်ကိုွာကြသွားလိမ့်မယ်နော်ဒါကရာဂတိုက်ဖြစ်တဲ့နေရာမှာကောင်းတဲ့လက်နဲ့တခုဖြစ်သို့တော့အဲ့ဒီတဲ့ကောင်းတဲ့လက်နဲ့မရှိတော့ဘူးလားဆိုတော့ရှိသေးတယ်အဲ့ဒီသုတ်တံကုထာတာကိုပဲအဲဒီတော့ယောရှာစစ်စုပဲပြိကုလအနေနဲ့ရှုလိုက်တဲ့အချိန်ခါမှာအတုပအနေနဲ့ရှုလိုက်တဲ့အချိန်ခါမှာဉာဏ်နဲ့မှတော်တော်ကျင့်တဲ့လို့ရာဂတွေကတော်တော်လေးအနေထိုင်သွားပြီးပွာကျသွားပြီးဆိုရင်သူယောဂီပုဂ္ဂိုလ်ကယုဂရအမုံလေးတွေကိုညှက်ခွဲနိုင်တဲ့အဆင့်တော့ရောက်နေတဲ့အတွက်မကြမီဒီလိုဖတ်တော့ဖတ်ပြဣဇ္ဇဒဗိဒ္ဓရှုရင်ပြင်ကလအမုံလေးတွေဖြစ်ဖြစ်သွားတတ်ပါလေဖြစ်ခဲ့ရင်လည်းဒုကလအမုံတွေကိုညှက်ခွဲမဖြစ်ဘူးဆိုလို့ရှိရင်မလုပ်နဲ့အဲ့ဒီကုဋ္ဌာလတဲ့ကိုခြုံငုံရွေးပဲဖြစ်စေ ဘုရားသာတစ်ခုစီတစ်ခုစီကိုပဲဖြစ်စေဒါလေးပါဆက်ဆိုင်ပါဆဲလိုက်ခြင်းနဲ့တည်းနေတဲ့ကလအပေါင်းနေဖြစ်အပေါင်းနေဖြစ်သွားတဲ့အခါဥပမာဆံမင်းဆိုကြပါစို့အသားနဲ့ဝင်နေတဲ့အပိုင်းကိုဦးစားပေးပြီးတော့ဒါလေးပါဆက်လိုက်ဆဲလိုက်ပြီးဆိုလို့ရှိရင်ဘာဖြစ်မလဲကလအပေါင်းလေးတွေဖြစ်မယ်အဲ့ဒီအပေါင်းလေးတွေကိုတက်ခွဲအမုံတမုံမှာအမုံလေးကိုတက်ခွဲပြီးခွဲရန်ချလိုက်ရင်အာရတတကကလဘာဝတတကကလသတိစအထကလဥဒိစအထကလအာရဇအထကလဆိုပြီးတော့ယုတ်ကလမျိုးစား9မျိုးယုတ်မျိုးစား44မျိုးရှိပါတယ်။အဲ့ဒီ44မျိုးစားယုတ်ဒီရဲ့ဖြစ်ပြီးဖြစ်တန်ကုန်ညာနဲ့မြောင်းကြည့်ပြီးအနိစ္စလို့ရှုဖြစ်ခြင်းဖြစ်ခြင်းဖြစ်အနိစ္စကံရတဲ့သဘောဒီကုန်ညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ရှုမမြဲစီးပဲအကျင့်ခဲခိုင်မာနှစ်သာရအပြင်ဒီနေ့အတ္တဘုဒ္ဓသဘောတရားကိုညာနဲ့မြောင်းကြည့်ပြီးအနတ္တလို့ရှုရတယ်အဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တစ်လက်စီရှင်းပြီးတော့အဲ့ဒီကုဋ္ဌာသာတိုင်းကုဋ္ဌာသာတိုင်းမှာရှိတဲ့ယုတ်တရားတွေကိုခြုံငုံပြီးတော့ရှုပါတယ်ခြုံငုံပြီးတော့လက္ခဏာရဲ့သုံးဌာန်တစ်လက်စီရှင်းပြီးတော့ဝိပဿနာရှုပါတယ်သုံးဌာန်နှစ်ကုဋ္ဌာသာလုံးကိုလည်းခြုံငုံပြီး32ကုဋ္ဌာသာမှာရှိတဲ့ယုတ်တရားအလုံးကိုလည်းခြုံငုံပြီးတော့ဝိပဿနာရှုပါတယ်အဲ့ဒီလိုရှုလိုက်တဲ့နည်းကတော့ဝိပဿနာကိုအပြန်ကူးသွားတဲ့နည်းတစ်နည်းဖြစ်ပါတယ်နော်ကဲသဝိညာဏကအတုပရဲ့အဝိညာဏကအတုပကုသဝိညာဏကအတုပရှုပဲချက်ခုသဝိညာဏကမှာခုပိုင်းပါရှုပဲလေသုံးကဏ္ဍကုဋ္ဌာသတို့ရဲ့ယုံရှားစက်တို့ပဲပဋိကူလသဘောကိုအာယံယူပြီးတော့ရှုရရှုပဲနောက်ရှုပဲတဏီကတော့ဗာလေဟောခေနပင်သူပမသုတ်တံမြတ်မှာလာရှိပါတယ်ခေနပင်သူပမသုတ်တံမြတ်မှာဒီသတ္တဝါအတ္တိခန္ဓာအင်းကိုတက်ခွင့်ကြည့်လိုက်တဲ့အချိန်ကမှဘုလောက်အမျိုးမျိုးတွေပြည်နေတယ်။ဘုရားရှင်လည်းဟောထားတယ်။ဒီနေ့သိပံကလည်းလက်ခံပါတယ်။အရင်ဘုလောက်တည်းကမလုပ်ကြတယ်ဒီခန္ဓာအင်းကြီးထဲမှာ။ဒီဘုလောက်တည်းဒီခန္ဓာအင်းကြီးထဲမှာပဲအင်းထောင်ပြုကြတယ်။ဒီခန္ဓာအင်းကြီးထဲမှာပဲသာမွေးကြတယ်။ဒီခန္ဓာအင်းကြီးထဲမှာပဲကြီးကြီးဆွံ့ကြတယ်။ဒီခန္ဓာအင်းကြီးရဲ့ပါပဲရင်ငယ်စွန့်ကြတယ်။ဒီခန္ဓာအင်းကြီးရဲ့ပါပဲသိကြည်ပြည့်စုံခဲ့ရင်အတုပအချကြတယ်။ခန္ဓာအင်းကြီးကဘုလို့တည်းသိလို့အပြင်မှာထွက်ပြီးအတုပအချတာရှိလား။မရှိဘူး။ဒါကြောင့်ဒီခန္ဓာအင်းကြီးဒီပါဖြစ်တယ်လေ။ဘုလို့တို့ရဲ့အင်းဆောင်ရာသံဃရာအင်းကြီးလည်းဟုတ်တယ်။ရင်ကြီးစွန့်ရာရှင်ငယ်အင်းလည်းဟုတ်။ရင်ကြီးစွန့်ရာရှင်ကြီးအင်းလည်းဟုတ်တယ်။ရင်ငယ်စွန့်ရာရှင်ငယ်အင်းလည်းဟုတ်တယ်။လေလို့ရှိရင်အတုပအချက်တရားသုတ်လံသိဉ္ဇဉ်ကြီးလည်းဖြစ်တယ်။ဒါကြောင့်အဲ့ဒီဘုလောက်တော့အပြစ်နဲ့ဒီခန္ဓာအင်းကြီးရဲ့ဒီအပြစ်တွေကိုမြင်အောင်ကြည့်ပြီးဒီရောရှားသက်တော်ပဲတပတ်ကိုအာယုံရည်ရဲ့အတုပအတုပလို့လည်းရှုခိုင်းပါတယ်။အဲ့ဒီအတုပဘာဝနာရှုခိုင်းလို့တော့မြတ်စွာဘုရားကသင်္ဍပင်သူပမသုတ်တံမှာဟောကြားထားတော်မူခဲ့ပါတယ်။အဲ့ဒီအနုဘဘာဝနာကိုတနည်းပြရှုဖတ်ချက်ဖြစ်တဲ့ယောဂီသူတော်ကောင်းကအဲ့ဒီလိုရှုပါများလာရင်ပတ်သက်တဲ့အမှုန်လေးဖြစ်သွားတတ်ပါတယ်။ဘာဖြစ်လို့လဲ?ကလအမှုန်လေးကိုရှုပွားနေတဲ့ဖြစ်လို့ပါ။ဒီကလအမှုန်လေးတွေမဖြစ်ဘူးထားပါလို့မလဲ။အဲ့ဒီဘုလောင်ဒီကောင်ပန်းပြီးဓာလိပါဆက်လေကလအမှုန်ဖြစ်တယ်။အဲ့ဒီကလကလေးတွေတက်ခွဲပြီးတော့တက်ကဒီယုံရတဲ့ကောအနိစ္စဖြစ်ပြီးတက်တာကိုညာနဲ့မြောင်းကြည့်ပြီးအနိစ္စလို့ရှုပါဖြစ်ခြင်းဖြစ်ခြင်းဖြစ်အနိစ္စကံရတဲ့သဘောတွေကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ရှုပါမမြဲစီးပဲအနေကအခိုင်မာဖြစ်တာအပြည့်ကြီးတဲ့အတ္တပုဒ်တဲ့သဘောတွေကိုညာနဲ့မြောင်းကြည့်ပြီးအနတ္တလို့ရှုပါအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တစ်လက်စီတင်ပြီးတော့ဝိပဿနာကိုကိုးရအဲ့ဒီရှုကမှလည်းအစ္ဆတပိဋ္ဌအနထာနာလုံးရှုပြရပါတယ်အဲ့ဒီလိုရှုပါများလာလို့ညာနေကတော့ရင့်ကျက်တိုင်းရင်ဒါနဲ့သဝိညာဏကလက်ရှိအတုပတစ်မျိုးရှိပဲပဲ။နောက်ထပ်လက်ရှိသဝိညာဏကအတုပတစ်မျိုးရှိပါသေးတယ်။ဒီခန္ဓာအင်းကြီးမှာတည်တည်နေတဲ့ယုတ်တရားတွေကြည့်လိုက်လို့ရှိရင်ဒုက္ခံကမကောင်းတဲ့အနတ်ရှိတယ်။ဈေကုသရွှန်ချက်သက်သောအနတ်အတ္တတွေရှိတယ်။ဟုတ်လားမဟုတ်လား။ဟုတ်ကြပါရဲ့။အဲ့ဒီခန္ဓာအင်းကြီးမှာတည်တည်နေတဲ့ဒီယုတ်တရားတွေကမကောင်းတဲ့အနတ်အတ္တရွှန်ချက်သက်သောပွဲအယောင်အစင်အစရှိတဲ့တို့ဖြင့်ရောထွေရှိတည်ပြီးဖြစ်ပေါ်နေရတဲ့အတွက်အဲ့ဒီလိုမကောင်းတဲ့အနတ်အစရွှေချာစစ်တို့ဖွယ်မကောင်းတဲ့အနတ်အစရွှေချာစစ်တို့ဖွယ်အစင်အနတ်အစတည်တို့ဖြင့်ရောရှိရောထွေနေတဲ့ဒီအချင်းရံကုန်ညာနဲ့မြင်အောင်ကြည့်ပြီးတော့အတုပါလို့လည်းရှုနိုင်ပါတယ် ထာလသဝိညာဏကအတုပတစ်မျိုးဖြစ်ပါတယ်။ပေါင်းလိုက်ရင်အဝိညာဏကအတုပကတစ်မျိုး၊သဝိညာဏကအတုပက၃မျိုးဖြစ်တယ်နော်။၃မျိုးကဘာတွေလဲ။32ခေါထာတရဲ့ဘိုးလောကေကိုမကောင်းတဲ့အနတ်အသက်စသည်ရောရှင်ရှုပ်ထွေးနေမှုရဲ့ပေါင်းလိုက်တော့ဘယ်လောက်လဲ၃မျိုး။အဲ့ဒီအတုပဘာဝနာတွေကိုခြေခံများစွာတက်ကတက်ကရှုပ်ရပါတယ်။အဲ့ဒီလိုရှုလိုက်လို့ရှိရင်ဘာဖြစ်တယ်မိမိတို့ဒီယုတ်နံနေအပေါ်နဲ့တွေ့ကြမယ်မောနေတဲ့အရာကဒီပွားချသွားလိမ့်မယ်ယုတ်တရားပေါ်မှာဒီအတုပရှုတယ်လို့နန္တရားတွေမှာအကုသိုလ်နန္တရားတွေကရောရှားဆက်တို့ကဧကံစင်စစ်ဖြစ်တဲ့အတွက်ကြောင့်ဒီယုတ်တရားတွေကိုဒီအကုသိုလ်နန္တရားတွေကိုတော့အတုပလို့ရှုနိုင်ပါတယ်ဘာဖြစ်လို့လဲအကုသိုလ်တရားတွေဒီမကောင်းတဲ့အကျိုးကိုသာကျင့်နေဧကံပြိမာဖြစ်တဲ့အတွက်ရောရှားဆက်တို့ကကောင်းတဲ့စိတ်ဖြစ်စိတ်ချတယ်ဖြစ်တယ်ဒီရောရှားဆက်တို့ကကောင်းနေတဲ့စိတ်ဉာဏ်စိတ်ဓာတ်ရှိကိုလည်းသိသိပြီးတော့အတုပလို့ရှုပြရတယ်နောက်ကြောင့်ကုသိုလ်တရားတွေပါတဲ့ဓောဝိတိစိတ်အစဉ်လေးလည်းရှိကြပါတယ်ကိုကုသိုလ်ဓောဝိတိစိတ်အစဉ်လေးကလည်းဒီကုသိုလ်ဓောဝိတိစိတ်အစဉ်လေးကိုအကြောင်းခံပြီးအကုသိုလ်တွေတက်ဖြစ်ခဲ့မယ်ဆိုရင်ဒါကုသိုလ်ဓာဝိတိစိတ်အစဉ်တွေကိုလည်းအတုပါလို့ရှုနိုင်တယ်ဘာကြောင့်လဲကုသိုလ်ကအကြောင်းပြုပြီးတာအကုသိုလ်ရေတချို့တချို့နှလုံးမသိမ့်တဲ့ပုဂ္ဂိုလ်များမှာမဖြစ်တတ်ဘူးလားဖြစ်တတ်ပါလေဥမာကုသိုလ်ကအကြောင်းပြုပြီးအကုသိုလ်ဖြစ်တယ်ဆိုတာကငါဒီကောင်းမကုသိုလ်ဖြစ်မယ်ပြုပြီးလို့ရှိရင်ငါဒီလူချမ်းသာဆူတောင်းမယ်ဒီနာချမ်းသာဆူတောင်းမယ်ဆိုရင်ကုသိုလ်ကအကြောင်းပြုပြီးအကုသိုလ်ထပ်မဖြစ်ဘူးလားဖြစ်နေတယ်နော်အဲ့ဒီပုံစံလိုပေါ့ကိုယ်တော်တွေကအကြောင်းပြပြီးတော့လောဘရင်းဖြစ်မယ်ဒေါသရင်းဖြစ်မယ်မောဟရင်းဖြစ်မယ်မမနာရင်းဖြစ်မယ်အိတံပိတိယတရားရင်းဖြစ်မယ်အဲ့လိုဖြစ်ခဲ့ရင်ဒီကုသိုလ်တရားတွေကလောဘဒေါသမောဟမမနာအိတံပိတိယအစကျင်အကုသိုလ်တရားတွေဖြစ်ပေါ်လာအောင်ကျေစုပြုနေခြင်းကြောင့်ဒီကုသိုလ်တရားတွေကိုလည်းရောရှားစစ်စုပဲအနည်းအဖြစ်နှလုံးသွင်းပြီးတော့အတုပလို့ရှုနိုင်ပါတယ်အဲ့ဒီအနိစ္စဒုက္ခအနတ္တအတုပအခြင်းအရာတွေဉာဏ်နဲ့မှဖော်လာခြင်းသလိုရှိတာအဲ့ဒီကနေပြုပြီးအနတ္တဆုံးတဲ့အဖြစ်ယုံနာ၅ပါးနည်းနဲ့ဖြစ်စေခန္ဓာ၅ပါးနည်းနဲ့ပဲဖြစ်စေဒီယုံတရားနတ္တရားခန္ဓာ၅ပါးတို့ကိုလည်းအနိစ္စဒုက္ခအနတ္တအတုပအခြင်းအရာတရားဝိပဿနာရှုရတယ်ရှုလိုက်တဲ့အချိန်ကမှယောဂီတော်ကောင်းရဲ့ဉာဏ်ကတော်တော်လေးထက်လာပြီခဏပြည့်စုံပါတော့စိုက်ပြီးဆိုရင်တော့ချင်းကမှအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်ပုံကောဉာဏ်နဲ့မြောင်းကြည့်ပြီးအဝိဇ္ဇာလည်းဖြစ်ဖြစ်သင်္ခါရလည်းဖြစ်ဖြစ်စသည်ဖြစ်အဲ့ဒီအဝိဇ္ဇာသင်္ခါရဝိညာဏယောသလနာဘသဝေဒနာတနာဥပါဒါဘောသတိစရာမရဏဆိုတဲ့ဒီပြိဿသမုပ္ပါအင်္ဂါယက်တွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုရပါတယ်အဲ့ဒီလိုရှုလိုက်တော့ဝိပဿနာရှုခဲ့တဲ့ကတော်လေးအားရလာပြီးဆိုရင်တော့အဲ့ဒီမှာတော်လေးစေရှုခွင့်ရူပတတကရှင်နည်းအရူပတတကရှင်နည်းဆိုတဲ့ဒီဝိပဿနာရှင်နည်းတွေကိုတစ်ဆင့်တည်းရှုနိုင်ပါတယ်။အဲဒီလိုဝိပဿနာရှုခဲ့တဲ့တော်ဆုံးလုံးရှုနိုင်လို့စိတ်ထဲမှာတော်အယဉ်ကျေးနပ်လာပြီ။ဒီလိုဉာဏ်တည်းရဲ့ဖြစ်ဖို့ဖြစ်ဖို့ကိုခဏပြည့်စုံပါဆိုင်အောင်ဉာဏ်ထဲမှာရှင်းရှင်းလင်းလင်းတွေ့ပြီးဆိုရင်တော့အဲဒီမှာဘုရားပြဉာဏ်အကျေရှုပေါင်းကြီးဆိုတဲ့ရှုပေါင်းကြီးတစ်ခုဝင်လာတယ်အဲ့ဒီပဏိဘောဘုရားရှင်ကအနိကဥဒေပြီးတော့မဟာသီကနာသုတ်တံမှာပဲလို့ညွှန်ကြတယ်။သမုဒိယဓမ္မနုပါတိဝါကာယတမေဝိဇ္ဇရတိဝယဓမ္မနုပါတိဝါကာယတမေဝိဇ္ဇရတိသမုဒိယဝယဓမ္မနုပါတိဝါကာယတမေဝိဇ္ဇရတိသမုဒိယဓမ္မနုပါတိဝါကာယတမေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအကမ္မန္တတရှိရှိသည့်ဖြစ်ပေမူလျဝိဇ္ဇရတိနေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌ဝယဓမ္မနုပါတိဝါချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအကမ္မန္တတရှိရှိသည့်ဖြစ်ပေမူလျဝိဇ္ဇရတိနေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဝယဓမ္မနုပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအပ္ပမန္တတရှိလေရှိသည့်ဖြစ်ပေမူလျဝိထရတိနေလေ၏ဆိုပြီးတော့ဒီလိုညွှန်ကြားတာအဲဒီသဘောတရားရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့မိဂံမီတာမဲ့ပါဠိတော်ကြီးမှာလာရှိတဲ့အတိုင်းသက္ကရာဆရာတော်များကလည်းဘယ်လိုဖွင့်ဆိုထားလဲအဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဗ္ဗာန်တိလက္ခဏာဆိုပြီးတော့သမုဒိယမှာ၅ချက်ဝယကြရတယ်အဝိဇ္ဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓက ကာမနိရောဓရူပနိရောဓအာရနိရောဓရူပနိရောဓဝိပရိနာမလက္ခဏာဆိုပြီးဝရပါလဲ၅ချက်ရူပခန္ဓာမှာဥဒိယ၅ချက်ဝရ၅ချက်ပေါင်းလိုက်တော့ဘယ်လိုရှိလဲ10ချက်ရူပခန္ဓာမှာဥဒိယပြဉာဏ်10ပါးဝိနည်းခန္ဓာမှာလည်းဥဒိယပြဉာဏ်10ပါးဒိဉ္ဇခန္ဓာမှာလည်း10ပါးသင်္ခါရခန္ဓာမှာလည်း10ပါးဝိညာဉ်ခန္ဓာမှာလည်း10ပါးပေါင်းလိုက်တော့ဥဒိယပြဉာဏ်ဘယ်လိုရှိလဲ၅ချက်အဲ့ဒီရှုွက်တွေကိုရှုပါဆိုပြီးတော့ဒါဖော်ပြထားပါတယ်။အဲ့ဒီရှုွက်ရှိရှုတတ်ရင်အတွက်ဘုန်းကြီးဘက်ကလည်းဒီနေ့ဒီကိုကြွချင်းပြီးတော့ဟောနေလိုက်တာတော်တော်လေးကြာသွားတယ်။ဒီရှုွက်ကခုမှဆက်ရောက်လာတယ်။ဘုရားရှင်ဆွေလွန်နေတဲ့သတိပ္ပံจิตတွေမှာလာတဲ့ရှုွက်ဖြစ်ပါတယ်။ဘာပြောတယ်လဲ။ဝိရာပြင်းချင်းကြောင့်ယုတ်ဖြစ်ဤတနာဖြစ်ချင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ကမ္မဇာယုတ်တော်၏ဖြစ်ခြင်းတဘောသူကအဲ့ဒါဥဒိယရရှင်နည်းလို့ခေါ်ပါတယ်အဲ့ဒါအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏အနာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ကအဲ့ဒီလိုရှိတဲ့ရှုခွက်ကိုတော့ပြည့်စည်ရတော့ဥဒိယသတ္တနာအကြောင်းတရားအဖြစ်ဖြစ်မှုကိုရှုနည်းလို့ခေါ်ပါတယ်။ကမ္မဇယုတ်တို့ရဲ့ဖြစ်ခြင်းသဘောဆိုပြီးအဲ့ကမ္မဇယုတ်တို့ရဲ့ဖြစ်မှုသဘောလေးကိုမြင်အောင်ကြည့်ရကိုတော့ခန္ဓာတော်ဥဒိယသတ္တနာခန္ဓာအဖြစ်ယုတ်တရားတို့ရဲ့ဖြစ်မှုကိုရှုနည်းလို့ဒီလိုခေါ်ပါတယ်။အလားတူပဲဒီပစ္စုပန်အကြောင်းနဲ့မှဘုရားရှင်ကအာဟာရသမှုတရားရူပသမှုတရားဆိုပြီးဟောထားပါတယ်။အထူးသဖြင့်လူသားများအတွက်အဟာရအပေါ်မှာယက်တီသည်အသက်ရှင်ရတာဖြစ်သောပစ္စုပန်ယုန်ညာကိုပြည့်စုံစေတတ်တဲ့ပစ္စုပန်အကြောင်းတရားကိုယ်တည်းအကြောင်းတရားတွေမှာအဟာရကအပြတ်ထန်းနေတယ်။ဒါကြောင့်အဟာရလို့ပြောလိုက်ရင်အဟာရနဲ့ပစ္စုပန်အကြောင်းတရားချင်းတူညီနေတဲ့စိတ်ကုတ္တတွေလည်းဆက်ပြည့်ပြီးရပါတယ်။ဒါကြောင့်အဲ့ဒီသူ့ကဘာဆက်ပြီးယုန်ညာမှပြောလိုက်ရင်ယုန်ညာတွေကခန္ဓာကဘဝိဇ္ဇာတနာဥပါဒံသင်္ခါရကံကြောင့်ဖြစ်တဲ့ဆိုတဲ့ယုတ်ကကမ္မဇ္ဇယုတ်အာရကြောင့်ဖြစ်တဲ့ဆိုတဲ့ယုတ်ကခန္ဓာယုတ်ဥဒ္ဒုကြောင့်ဖြစ်တဲ့ယုတ်ကဥဒ္ဒဇယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကစိတ္တဇယုတ်ဆိုပြီးယုတ်၄မျိုးကွဲတယ်။အဲ့ဒီကွဲတဲ့အကြောင်းအကျိုးဆက်သက်ပြီးတော့စိတ်ဖြစ်ခြင်းကြောင့်စိတ္တဇယုတ်ဖြစ်၏စိတ်ဖြစ်တဲ့စိတ္တဇယုတ်တို့၏ဖြစ်ခြင်းသောဥဒ္ဒုဖြစ်ခြင်းကြောင့်ဥဒ္ဒဇယုတ်ဖြစ်၏ဥဒ္ဒဇယုတ်တို့၏ဖြစ်ခြင်းသောအာရဖြစ်ခြင်းကြောင့်အာရဇယုတ်ဤအာရဇယုတ်တို့ဤဖြစ်ခြင်းသဘောဆိုပြီးဒီလိုရှိပါတယ်။အဲဒီရှုရင်ပိုင်းမှာစိတ်ဖြစ်ခြင်းကြောင့်စိတ္တဇယုတ်ဤဥဒ္ဒုဖြစ်ခြင်းကြောင့်ဥဒ္ဒဇယုတ်ဤအာရဖြစ်ခြင်းကြောင့်အာရဇယုတ်ဤဆိုတာကပြည့်စည်ရတော့ဥဒ္ဒယတ္တနာအကြောင်းတရားအဖြစ်ဖြစ်မှုကိုမြင်အောင်ရှုနေလို့ခေါ်ပါတယ်။အကြောင်းတရားအဖြစ်ဖြစ်မှုကိုမြင်အောင်ရှုတယ်ဆိုတာကဘာပြောတာလဲ။အကြောင်းတရားတွေထင်ရှားတည်ရှိနေခြင်းကြောင့်အကျိုးတရားရဲ့ထင်ရှားဖြစ်ပေါ်လာမှုကိုမြင်အောင်ရှုတဲ့နည်းစနစ်လို့ဆိုလိုပါတယ်။အဲဒီလိုရှုခြင်းကြောင့်ဘာအကျိုးမျိုးရှိပါသလဲ။ဒီလိုတော့မြင်ရရှိတယ်။အဲဒီအတိုင်းကိုခွန်ကြီးကြီးနေ့ဟောကြည့်လို့ပါနော်။အဲဒီတော့နောက်ကမ္မဇယုတ်တို့ဤဖြစ်မှုသဘောစိတ္တဇယုတ်တို့ဤဖြစ်မှုသဘောဥရဇယုတ်တို့ရဲ့ဖြစ်မှုသဘောအဟာရဇယုတ်တို့ရဲ့ဖြစ်မှုသဘောဆိုတဲ့ဖြစ်မှုလေးတက်တက်ကိုလည်းကွက်ရှုတယ်။ဒါကခဏတော့ဥဒိယတတနာလို့ခေါ်ပါလေ။ခဏအဖြစ်ဖြစ်မှုတက်တက်ကိုမြင်အောင်ရှုတယ်နီး။ဝေဒနာဉာဏ်သင်္ခါရဝိညာဉ်လေးမှလည်းပုံစံတူပါပဲနော်။ကဲနောက်တစ်ခုပြောချင်တာဝေယဓမ္မဒုပ္ပတိဆိုပြီးတော့ရှုခွက်တက်ကိုခေါ်ထားတယ်။အဲဒီရှုခွက်ကိုအထက်ကဆရာတော်များကပရိသတ်မိတာမဲ့ပါဠိတော်ဒီအတိုင်းဘယ်လိုပြည့်စုံထားလဲ။အဝိဇ္ဇာနိရောဓရူပနိရောဓတဏ္ဍာနိရောဓရူပနိရောဓကာမနိရောဓရူပနိရောဓအာရနိရောဓရူပနိရောဓဝိပရိနာမလက္ခဏာဆိုပြီးတော့ဒီလိုဖွင့်ထားတယ်။အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏ္ဍချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤကမ္မဇယုတ်ချုပ်ဤချုပ်ခြင်းသဘောဒီလိုရှိပါတယ်။ဒီတော့မင်းကြီးကပြောခဲ့တဲ့အတိုင်းပဲဒီအဝိဇ္ဇနာဥပါဒံသင်္ခါရကံဒီဒီဘယ်ခါကျမှချုပ်မယ်အရဟံဓမ္မရောက်မှချုပ်မယ်အရဟံဓမ္မရောက်မှချုပ်မယ်ဆိုတော့ဒီချင်းခါဒီမိမိတို့အရဟံဓမ္မမရသေးဘူးဆိုရင်တို့အရဟံဓမ္မရမယ်အချိန်ဒီအနာဂတ်လို့မပြောနိုင်ဘူးလားပြောနိုင်မယ်အဲဒီအနာဂတ်အရဟံဓမ္မရမယ်အချိန်မှာအဝိဇ္ဇနာဥပါဒံသင်္ခါရကံတို့နောက်တစ်ခါမပြည့်သောချုပ်ခြင်းဖြင့်ချုပ်ခြင်းတော်ခြင်းကြောင့်ပရိနိဗ္ဗာန်သုတိရဲ့နောက်ဆုံးမှာခန္ဓာ၅ပါးယုတ်တဲ့တရားတွေရဲ့နောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းပုံကိုမြင်အောင်ရှုရပါတယ်။အဲဒီလိုရှုတဲ့အပိုင်းလေးမှာဘုနကစိတ်ချုပ်ခြင်းကြောင့်စိတ္တဇယုတ်ချုပ်ဤစိတ္တဇယုတ်တို့ဤချုပ်ခြင်းတော်ဘော ဥဒုချုံချင်းကြောင့်ဥဒ္ဒရယုတ်ချုံဤဥဒ္ဒရယုတ်တို့ဤချုံချင်းသဘောအာရာချုံချင်းကြောင့်အာရဇယုတ်ချုံဤအာရဇယုတ်တို့ဤချုံချင်းသဘောဆိုပြီးအဲ့ဒီကံစီဥဒုအခါရအကြောင်းကြားလေးပါကြောင့်ဖြစ်ပေါ်နေတဲ့ယုတ်တရားရဲ့အကြောင်းတရားတည်းချက်မရှိရင်ပဲချုံချင်းသွားခြင်းကြောင့်အကျိုးတရားတွေချုံချင်းဘုံကိုမြင်အောင်ကြည့်ပြီးတော့ရှုအောင်ရှုပဲဖြစ်ပါတယ်။အဲ့ဒီမှာအဝိဇ္ဇာနာဥပါဒါတင်္ခါရကံစားရှိတဲ့အကြောင်းတရားတွေချုံချင်းကြောင့်အကျိုးတရားတွေချုံချင်းဘုံကိုမြင်အောင်ရှုတဲ့အပိုင်းကိုတော့ပြည့်စည်ရတော့ဝရတတနာအကြောင်းတရားအဖြစ်အပြစ်ကိုရှင်နီးလို့ခေါ်တယ်။ကမ္မဇယောစိတ္တဇယောဥဒ္ဒယောအာရဇယောတို့ရဲ့ချုပ်ငင်းမှုတသက်ကိုမြင်အောင်ရှုတာကတော့ခန္ဓာတော်ဝရတတနာခန္ဓာအဖြစ်ချုပ်မှုကိုမြင်အောင်ရှင်နီးလို့ခေါ်ပါတယ်။အဲဒီတော့အကြောင်းတရားအဖြစ်ဖြစ်မှုပြည့်မှုခန္ဓာအဖြစ်ဖြစ်မှုပြည့်မှုဒီဖြစ်မှုပြည့်မှုနှစ်မျိုးကိုရှုလိုက်တဲ့အချိန်အခါမှာထိုယောဂဝါဒပုဂ္ဂိုလ်ရဲ့သံတမ္မာဘောဖြစ်လာတယ်။အဲဒီပုဂ္ဂိုလ်ရဲ့သံတမ္မာသစ္စာ၄ပါးထင်ရှားလာတဲ့ပဋိစ္စသမုပ္ပါဒသဘောတရားတွေထင်ရှားလာတဲ့လက္ခဏာ၅မျိုးလည်းထင်ရှားလာပါတယ်နော်။အဲဒါသစ္စာ၄ပါးဘယ်လိုထင်ရှားလာတယ်ဘုန်းကြီးတရားနေတဲ့စသည်အချင်းခံကပြောခဲ့ပါတယ်။သစ္စာလေးပါးကိုထိုးထွင်းမသိတဲ့ပုဂ္ဂိုလ်များသည်သံဃာဝဆင်းရဲဒုက္ခကုန်မလားမကုန်ဘူးလား။မကုန်နိုင်ဘူး။အဲဒီတော့သစ္စာလေးပါးကိုထိုးထွင်းသိအောင်ပထမတင်းရအောင်။ဒီနေ့အပိုင်းမှာသစ္စာလေးပါးမှာလောကီသစ္စာလောကုတ္တရာသစ္စာ၅မျိုးရှိတဲ့အ낵ကလောကီသစ္စာပိုင်းကိုပထမဉာဏ်မျက်စိနဲ့မြင်အောင်ကြည့်ရပါတယ်။အဲဒီမှာလောကီသစ္စာ၄ပါးကိုမြင်အောင်ရှုတဲ့အပိုင်းမှာဒုက္ခသစ္စာ၊သမုဒယသစ္စာ၊ကမ္မကရ၊လောကီသစ္စာတက်တက်ဖြစ်ပါတယ်။ဝိဒ္ဓသစ္စာဖြစ်တယ်။ဒီဝိဒ္ဓသစ္စာတရား၅ပါးတို့ရဲ့ပြည့်စည်ရတော့ဥဒိယဘယတတနာ၊ခန္ဓာတော့ဥဒိယဘယတတနာသဘောတည်းကိုမြင်အောင်ရှုခြင်းဒီသစ္စာ၄ပါးထင်ရှားလာပုံနဲ့သစ္စာနေတဲ့အဲ့ဒီသစ္စာဘုံကိုအထက်ကရာဆရာတော်မြတ်ကရှင်းထားတယ်နော်။ယံဘာနာနိဗ္ဗာတိလက္ခဏယံဘာယင်ဤသောဝိဇ္ဇာတောတိသမုဒယခန္ဓာနံသမုဒယအဝိဇ္ဇာတိနိရောဓခန္ဓာနံနိရောဓပတ္တိဣဒံမတ္တပိစိယတောဥဒိယဖျာတတနံအဝိဇ္ဇာတနာဥပါဒသင်္ခါရကံအစချင်းအကြောင်းတရားတွေထေချာဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးထေချာဖြစ်ပုံကိုမြင်အောင်ရှုတယ်အဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေချုပ်ငိမ့်သွားခြင်းကြောင့်အကျိုးခန္ဓာ၅ပါးတော့ချုပ်ငိမ့်မှုကိုမြင်အောင်ရှုတယ်။ဒါဒီရှင်နည်းကိုတော့ဘာခေါ်လဲ။ဒိဋ္ဌိယတော့ဥရိယဘိယတတနာဒီဥရိယဘိယညာ၂မျိုးရှိတယ်နော်။ဒိဋ္ဌိယတော့ဥရိယဘိယတတနာအကြောင်းတရားအပြင်ဖြစ်ဖြစ်ရှုနည်းလို့ဒီလိုအတော့ပြောထားတယ်။အကြောင်းတရားအပြင်ဖြစ်ဖြစ်ရှုနည်းဆိုတာကအကြောင်းတရားတင်ရှားရှိအကျိုးတရားတင်ရှားဖြစ်ပုံကိုလည်းမြင်အောင်ရှုတယ်။အကြောင်းတရားချုပ်ငိမ့်ရင်အကျိုးတရားချုပ်ငိမ့်ပုံကိုလည်းမြင်အောင်ရှုတယ်။အဲ့ဒီအပိုင်းကိုပါခေါ်လဲပြည့်စည်ရတော့ဥဒ္ဒယဘိယတတနာ။နောက်တစ်ခုအကျိုးတရားတို့ရဲ့ဖြစ်မှုပြမှုသက်သက်ကိုမြင်အောင်ရှုတယ်။အဲ့ဒီအပိုင်းကိုတော့ပါခေါ်လဲခဏတော့ဥဒ္ဒယဘိယတတနာလို့ဒီလိုခေါ်ပါတယ်။ခဏအောင်ဖြစ်ယုတ်နာယုတ်တရားနာတရားခန္ဓာ၅ပါးတို့သုံးဖို့အကြောင်းခန္ဓာ၅ပါးအကျိုးခန္ဓာ၅ပါးတို့ရဲ့ရှိမှုပြမှုကိုရှင်နီးလို့ခေါ်ပါတယ်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာဘာအကျိုးရှိတယ်လို့မြင်တော့ဣဇာတေဝမြေတရားတော်ဒီဝခန္ဓာတော်သတ္တေတဥဒိယပိယံပတ္တတော်ပိဋကတော်ဥဒိယပိယအတ္တနေနာသမုဒိယသေသံဘဂတဟောတိသနကဝါဘုဒ္ဓတော်ပိဋကတော်ဥဒိယကတနေနာပစ္စယတောအကြောင်းတရားအဖြစ်ဘုရားတရားနာဖြစ်ခြင်းကိုမြင်အောင်ရှုခြင်းဖြင့်အန္တဒုယောကဝဆရပုဂ္ဂိုလ်ရဲ့တန်တန်တိုင်းသမုဒယသစ္စာသမုဒယသစ္စာတရားဒီဘာကတန်ထင်ရှားလာသည်ဟောတိဖြစ်၏ထိုခြင်းကမှာသောပုဂ္ဂိုလ်တန်တာမှာသမုဒယသစ္စာထင်ရှားလာအကြောင်းတရားအဖြစ်ဖြစ်မှုရှုတယ်ဘယ်လိုအကြောင်းတရားအဖြစ်ဖြစ်မှုလဲအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားဒီထင်ရှားဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးသင်္ချာဖြစ်ပုံကိုလှမ်းရှုတယ်။အဝိဇ္ဇာတဏှာဥပါဒံတေကာရကံအစရှိတဲ့အကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးဤဖြစ်ပုံကိုရှုလိုက်တဲ့အပိုင်းမှာမြင်ပြီဆိုရင်မမြင်ပဲနဲ့တော့မဆုံးလို့ဘူးနော်။ဝိမာတဏညာနဲ့တာမြင်ပါလေမြင်ရင်သောပုဂ္ဂိုလ်ရဲ့အန္တမှာသမှုရသစ္စာသင်္ချာလာတယ်။ဘာဖြစ်လို့လဲ။သနကဝဘောဓတော်သနကဝဘောဓတော် ခန္ဓာငါးပါးယုတ်နံတရားတို့ကိုတည့်ရဖြစ်ပေါ်စေတတ်သည့်တဏ္ဍာအကြောင်းတရားကိုမမ္မတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းပေါ်သိမြင်ခြင်းကြောင့်သည်အကြောင်းတရားထင်ရှားသိခြင်းကြောင့်အကျိုးတရားထင်ရှားဖြစ်ပေါ်ကိုဝိမသနာသမ္မာဓိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်တည့်ရထွင်းပေါ်သိမြင်နေသည့်အတွက်ကြောင့်သုံးဘုံကိုယ်ရဲ့တဏ္ဍာမှသမှုရာသစ္စာထင်ရှားတယ်အဲ့ဒီစကားလေးကိုပြန်ကြည့်ပါစကားကြီးတွေငမကြီးတွေဒီသမုဒိယတစ္ဆာကိုဟိုတိုင်းမှန်စွာသိရအတွက်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းကြားဒီသင်္ချာဖြစ်ခြင်းကြောင့်အမျိုးခန္ဓာငါးပါးသင်္ချာဖြစ်ပုံကိုသိမှသမုဒိယတစ္ဆာသင်္ချာအဲ့ဒီသင်္ချာတဲ့ဆိုတဲ့စကားလေးကိုပြန်ပြီးတော့နောက်တစ်ချက်စသင့်ကြည့်ပါဒီဝိညာဉ်တဏှာဥပါဒံငါရကံဆိုတဲ့အကြောင်းတရားတွေဒီဒီမောခန္ဓာငါးပါးရဲ့ဒုက္ခသစ္စာတရားရဲ့အကြောင်းရင်းဖြစ်တယ်။အဲဒါဒီမောခန္ဓာငါးပါးဒုက္ခသစ္စာတရားရဲ့အကြောင်းရင်းဖြစ်တဲ့ဒီဝိညာဉ်တဏှာဥပါဒံငါရကံဆိုတဲ့အကြောင်းတရားတွေဒီဒီမောမှာပြည့်စုံပြည့်ထောင်တဲ့အကြောင်းတရားတွေဟုတ်သလား
။ဟုတ်ကြပါဘူ
း။ဒီမောပြည့်စုံပြည့်ထောင်နေတဲ့ဝိညာဉ်တဏှာဥပါဒံငါရကံဒုက္ခအနာကခန္ဓာငါးပါးဒုက္ခသစ္စာတရားတို့ရဲ့အကြောင်းရင်းတာဖြစ်တယ်။ပိစုံပံခန္ဓာငါးပါးဒုက္ခသစ္စာတရားတို့ရဲ့အကြောင်းရင်းဟုတ်သလားမဟုတ်ကြဘူး။ဘောအတိတ်ကပိစုံပြတ်ထောင်ခဲ့တဲ့ဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကဒါလေပိစုံတာပိစုံပံခန္ဓာငါးပါးဒုက္ခသစ္စာတရားတို့ရဲ့အကြောင်းရင်းဖြစ်ပါတယ်။ဒီတော့အတိတ်ကိုလမ်းပြီးမရှိခဲ့ရင်အတိတ်ကပိစုံပြတ်ထောင်ခဲ့တဲ့ဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားကိုသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွေ့ဖို့ပြီးသိနိုင်ပါမလား
။မသိနိုင်ဘူး
။ဘာဖြစ်လို့လဲ။မရှိဘူးမရှိတာပဲနော်မရှိဘူးဆိုလို့ချင်းသိမလားမသိဘူးမသိခဲ့လို့ချင်းအတိတ်ကထူထောင်ခဲ့တဲ့ပြုစုပြုထောင်ခဲ့တဲ့ဝိသဒနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်ဒီဘဝမှာအကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားသိတာကိုပါသိအောင်မလားမသိတော့မသိဘူးဆိုရင်ထုံပုဂ္ဂိုလ်ရဲ့တဏ္ဍာမှာသမှုရသစ္စာသင်ရှားမလားမသင်ရှားတော့ဘူးသစ္စာ၄ပါးမျက်မှောက်ပြုနိုင်မှနိဗ္ဗာန်ရမယ်ဆိုတာလက်ခံနိုင်ခဲ့ရဲ့ဒီသမုဒိယသစ္စာဟာသစ္စာ၄ပါးနဲ့မှာတစ်ခုအဖြစ်နဲ့မပါဝင်ဘူးလား။ပါဝင်နေတယ်။ဒီသမုဒိယသစ္စာဟာလည်းယောဂဝဆရာပုဂ္ဂိုလ်တို့သိအောင်ကြိုးစားအထောက်အမဲ့တရားတစ်ခုမဖြစ်ဘူးလား။ဖြစ်နေတယ်နော်။တဏှိရှိရမယ်အချင်းပဲ။ကဲနောက်တစ်ခုခဏတော်ဥဒယတတနေတဒုက္ခသစ္စာပကတံဟောတိ။ဇာတိဒုက္ခဝါခောတတော်ခဏတော်ခဏအားဖြင့်ဥဒယတတနေတဖြစ်ခြင်းကိုမြင်အောင်ရှုမြင်ခြင်းဖြင့်ဒုက္ခသစ္စာဒုက္ခသစ္စာတရားတိဘဂဒံသင်္ချာလာတိဟောတိဖြစ်၏ဒီခန္ဓာငါးပါးယုတ်တရားနံတရားတို့ရဲ့ခန္ဓာမဲ့ဆက်တည်းနဲ့ဖြစ်နေတဲ့သဘာဝလေးကိုမြင်အောင်ရှုအဲဒီလိုမြင်အောင်ရှုခြင်းဖြင့်ဒုယောဂဝတ္တဘုဖွေမန္တမဒုက္ခသစ္စာသင်္ချာလာတယ်။ဘာဖြစ်လို့သင်္ချာလာလဲ။ဇာတိဒုက္ခဝါခောတတောဇာတိဒုက္ခကိုထုတ်တင်း၍သိမြင်ခြင်းကြောင့်ဒီဇာတိဆိုတဲ့ဒုက္ခကိုထုတ်တင်းသိတယ်တဲ့ထောချင်းကမှာမြတ်စွာဘုရားဓမ္မစကြာနေနာသတိနဲ့ထိုးတူနေနာဒီမှာဟောထားပါတယ်ဇာတိပိဒုက္ခဇာတိဒုက္ခဇာတိပိဒုက္ခဇာတိဒုက္ခဇာတိပိဒုက္ခမရဏပိဒုက္ခသတိပိဟောထားတယ်ဇာတိတရားဒီနဲ့ဒုက္ခပဲဇာလည်းဒုက္ခပဲမြာတိလည်းဒုက္ခပဲမရဏလည်းဒုက္ခပဲလို့ဒီလိုဟောထားပါတယ်အဲဒီဟောထားခြင်းကြောင့်ဒီခန္ဓာငါးပါးယုတ်တရားတို့ရဲ့ဖြစ်ဖြစ်နေတဲ့သဘောလေးတစ်သက်ကိုကြည့်ဒီဖြစ်ဖြစ်နေတဲ့သဘောကိုမြင်လိုက်လို့ရှိရင်အဲ့ဒီဖြစ်မှုတသက်ကိုမြင်နေတာဟာဒီသင်္ခါရတရားတို့ရဲ့ဇာတိဒုက္ခအကြီးကိုသွားပြီးတော့မြင်နေတာတဲ့အဲ့ဒီကမှတော့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဗာသစ္စာသင်္ချာတယ်ဒုက္ခသစ္စာသင်္ချာတယ်ဒါကြောင့်ဒီသင်္ခါရတရားတို့ရဲ့ခန္ဓာမဲ့ဆက်တသက်ဖြစ်မှုကိုမြင်ခြင်းဒီဒုက္ခသစ္စာကိုထုတ်ထင်းသိရခြင်းဆိုတဲ့အကျိုးတရားမရဘူးလားရရှိနေတယ်ဒါကြောင့်ဒီဒုက္ခသစ္စာကိုဦးဇင်းတို့ခုလိုလောကီဘိုင်းမှာသိအောင်ကြိုးစားရတာမညိုတဲ့ခင်လောကုတ္တရာသစ္စာဆိုတာပေါ်နိုင်မလားမပေါ်နိုင်ဘူးလောကီမဂ္ဂသစ္စာကိုကြိုးစားအပ်ထုတ်ပါမှလောကုတ္တရာမဂ္ဂသစ္စာကပေါ်လာမှာလောကီမဂ္ဂသစ္စာခေါ်တဲ့ဝိပဿနာဉာဏ်ကြီးကရင့်ကျက်လာတဲ့အဆုံးမှာလောကုတ္တရာမဂ္ဂသစ္စာခေါ်တဲ့လောကုတ္တရာဉာဏ်ဉာဏ်ကြီးပေါ်လာမှာဖြစ်တဲ့သမ္မာဓိဋ္ဌိဉာဏ်ကြီးပေါ်လာမှာဖြစ်ပါတယ်လောကီမေဃသစ္စာတရားတွေကအာဇိသောဖိယဥပ္ပနိတိအသတ္တိနဲ့ကျေစုပြုပေးမှလောကုတ္တရာသစ္စာတရားတွေပေါ်လာမှဖြစ်တဲ့အတွက်ယောဂဝဆရာပုဂ္ဂိုလ်တို့ဒီလောကီမဂ္ဂအသစ္စာကိုပွားအောင်များအောင်ကြိုးစားအထောက်အပံ့ပါလေ။ခုဒီမှာ အကြောင်းတရားအဖြစ်ဖြစ်မှုရှုလိုက်တဲ့အတွက်တို့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာသမုဒိယသစ္စာသင်ရှားတဲ့အကြောင်းတရားတို့ရဲ့ဖြစ်မှုတသက်ကိုမြင်အောင်ကြည့်တဲ့အတွက်ဇာတိဒုက္ခခေါ်တဲ့ဒုက္ခကိုထိုးထွင်းသိခြင်းကြောင့်ဒုက္ခသစ္စာသင်ရှားပြီ။နောက်တစ်ခုပစ္စယတောဝယတတဏိနာနိရောဓသစ္စာပကတံဟောတိပစ္စယနုပါတိနာပစ္စယဝတ္ထအနုပါတဝဘောဓတောဒီတရားတော်အကြောင်းတရားအပြင်ဝရသတ္တိ၌ချုပ်ပြဲခြင်းကိုရှင်းပြခြင်းဖြင့်និရောဓသစ္စာនិရောဓသစ္စာတရားဒီပါကတံထင်ရှားလာသည်ဟောသည်ဖြစ်၏အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအစရှိတဲ့အကြောင်းတရားတွေခြုံငင်းသွားခြင်းကြောင့်အညုခန္ဓာ၅ပါးတို့ရဲ့ပြိဋိဘာနာသုတိရဲ့နောက်ဆွဲ၌လောကမဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားတယ်အဲ့ဒီခြုံငင်းမှုကိုလမ်းပြီးမြင်အောင်ရှုရှုလိုက်ခြင်းကြောင့်ဘာကျိုးရှိတယ်လို့ပြီးတော့ဒီဇယနုပါတိနာအကြောင်းတရားတို့ထင်ရှားမဖြစ်ပေါ်ခြင်းကြောင့်ပစ္စယဝတ္တအကျိုးအကြောင်းတရားထင်ရှားခြင်းဖြင့်ဒီအကျိုးတရားတို့ဤအနုပါဒဝါဘောဓတော်နောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုထိုးတည်းသိမြင်ခြင်းကြောင့်និရောဓသစ္စာនិရောဓသစ္စာတရားဒီဘဂတံထင်ရှားလာသည်ဟောတိဖြစ်၏အကြောင်းတရားတို့ရဲ့ချုပ်ငြိမ်းမှုအဝိဇ္ဇာတဏှဥပါဒံသင်္ခါရကံဆိုတဲ့ကံအစရှိတဲ့အကြောင်းတရားတွေချုပ်ငြိမ်းခြင်းကြောင့်အကြောင်းတရားထင်ရှားရှိမှဖြစ်ပေါ်လာနိုင်တဲ့အကျိုးတရားတွေလည်းဖြစ်ကမရှိတော့ပဲချုပ်ငြိမ်းသွားတယ်။ပရိနိဗ္ဗာန်သုတိရဲ့နောက်ဆွယ်၌နောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငြိမ်းသွားတယ်။အဲ့ဒီချုပ်ငြိမ်းမှုကိုသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွေ့ဖို့သိမြင်တဲ့အတွက်ဘုဘုကိုရဲ့တဏ္ဍာမဏိရောဓသစ္စာထင်ရှားတယ်ဒါရင်အပိုင်းကြီးကတော့ဒကာကြီးတွေအဲ့ဘုသူတာပြောမယ်အပိုင်းဖြစ်နေနော်ဒီနိရောဓသစ္စာကကိုကအကြောင်းတရားချုပ်လို့အကြောင်းတရားချုပ်ခြင်းမှုကိုမြင်တဲ့အပိုင်းရှိတယ်ဥရိယပြဉာဏ်ဖြစ်မြင်တဲ့အပိုင်းမှာဥရိယပြဉာဏ်ဒီတကယ်ရုပ်ဘုရားနိရောဓသစ္စာခေါ်တဲ့အတ္တင်္ဂရတအငိမ့်တဲ့နိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်မျိုးဟုတ်သလားမဟုတ်ဘူးမဟုတ်ခြင်းကြောင့်ဒီမှာလောကီနိရောဓသစ္စာကိုပြောတော့ပြောတဲ့အခါကျတော့ဒီလောကီနိရောဓသစ္စာမှာလဲလောကီနိရောဓသစ္စာလောကုတ္တရာနိရောဓသစ္စာဆိုပြီးသံမျိုးရှိတယ်။လောကုတ္တရာနိရောဓသစ္စာခေါ်တဲ့ယုံနာဓမ္မသင်္ခါရတရားတွေအချုပ်ကြီးရဖြစ်တဲ့အတ္တင်္ဂရတနိဒ္ဒနိဗ္ဗာန်ဆိုတာကတော့အရိယာမြတ်ဉာဏ်ကိုဉာဏ်တို့ရဲ့အာယုံဖြစ်တဲ့နိဗ္ဗာန်တရားဖြစ်တဲ့လောကုတ္တရာနိရောဓသစ္စာဖြစ်တယ်။ခုဒီမှာကဥရိယပြဉာဏ်ရဲ့အာယုံဖြစ်နေတဲ့နိရောဓသစ္စာဥရိယပြဉာဏ်ရဲ့အာယုံဖြစ်တဲ့နိရောဓသစ္စာကဘယ်လိုသစ္စာလဲလို့မေးရင်အဝိဇ္ဇာတဏှာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေစီအရတ္တမဲ့အခိုက်မှာချုပ်ငြိမ်းသွားမယ်။ချုပ်ငြိမ်းသွားတဲ့အတွက်ပရိနိဗ္ဗာန်သုတိရဲ့နောက်ဆွယ်မှာခန္ဓာ၅ပါးယုံနာတရားတို့ရဲ့နောက်တစ်ခါမဖြစ်သောချုပ်ငြိမ်းခြင်းဖြင့်ချုပ်ငြိမ်းသွားပုံကိုမြင်နေ။အဲဒီချုပ်ငြိမ်းမှုကိုမြင်အောင်ရှုဖို့ဒီဥရိယပြအညာပိုင်းမှာမြတ်စွာဘုရားကညွှန်ကြားနေတယ်။အဲ့ဒီဉာဏ်ကျတဲ့ဗတ်ကျေယောဂီပုဂ္ဂိုလ်တွေကိုတကယ်လည်းဒီအချုပ်ခိုင်းလိုက်တဲ့အချိန်ကမှယောဂီပုဂ္ဂိုလ်တော်ခမ်းများများကတော့မပြောတဲ့ဘုဒ္ဓတာမရှိခဲ့ဘူးဆိုရင်တော့ဒီနေရာမှာမျက်စိတော်တော်ခြားခြားလင်းဆိုင်တဲ့သဘောဖြစ်ပါတယ်ယောဂီပုဂ္ဂိုလ်တော်ခမ်းများများကတော့ဆရာတော်ဘာမှမတွေ့တော့ဘူးတဲ့အလုံးဘာမှမရှိတော့ဘူးသူအလုံးပြောတယ်ဘာမှမတွေ့တော့ဘူးဘာမှမရှိတော့ဘူးဆိုတော့မပြောတာလေဘုဖဲ့မှာယုံလည်းမရှိတော့ဘူးနာလည်းမရှိတော့ဘူးဖြစ်မှုပြမှုလည်းမရှိတော့ဘူးဖြစ်ပြနေတဲ့တရားတွေလည်းလုံးလုံးမရှိတော့ဘူးလို့ဒီလိုပြောလို့ရတယ်။ပြောလို့လိုက်တော့အခကြီးဘုသူသက်တာမရှိခဲ့ဒီညမှာငါနိဗ္ဗာန်ရပြီလို့သင်ကောင်းသင်နိုင်ပါရဲ့။သင်နိုင်တဲ့အတွက်ကြောင့်နည်းနည်းလေးဘုန်းကြီးဒီညမှာဘုသူတက်လေးတွေဘုန်းကြီးနိဗ္ဗာန်အကြောင်းနဲ့ဖတ်တဲ့ပြီးပြောဖို့ရည်ရွယ်ထားပါရဲ့။ဒုက္ခသံဃာတော်မှာနိဗ္ဗာန်နဲ့ပတ်သက်ပြီးအယူဆလေးတွေကတော်တော်လေးတော့ခက်ခဲတဲ့အပိုင်းရှိပါတယ်နော်။ကျန်တဲ့အကြောင်းမဖြစ်တော့မုန်းကြတဲ့တော်တော်ကြီးတွေကဇဘာနဲ့ဇဘာအယူဆလေးတွေနည်းနည်းမတွန်းကြီးတဲ့သဘောလေးတွေရှိတယ်။မတွန်းကြီးတဲ့သဘောတွေရှင်းရှင်းကြောင့်နိစ္စကံတော်ဘုရားကသူ့တရားကိုတစ်ခုတည်းမှထည့်ဟောတာကဘုန်းကြီးတို့တစ်ဆင့်မှန်သားလိုက်ရပါတယ်။အချိန်လုံးကပေါ့လေ။ရှမ်းကုန်တဲ့တို့ကဝိဉ္ဇဉ်မင်းကြောင့်တော်ကြီးထံရောက်ရှိလာတယ်။ဝိဉ္ဇဉ်မင်းကြောင့်တော်ကြီးဆိုတာကအရှိခေကတော်တော်လေးထင်ရှားကြွကြတော်မူတဲ့ဆရာတော်ဘုရားကြီးတစ်ပါးဖြစ်ပါတယ်။ပရိယပရိပတ်နှစ်ဌာနလုံးမှာကြွင်လိမ္မာတော်မူတဲ့ဆရာတော်ဘုရားကြီးဖြစ်ပါတယ်။ဝိဉ္ဇဉ်ကျွေးရဲ့အေးပါမှာတင်းမင်းကြောင့်ပါတင်းတော့တဲ့အဲ့အတွက်ဝိဉ္ဇဉ်မင်းကြောင့်တော်လို့တွင်တဲ့ 昨天到一天闲工的都个要了，要了这个发给他信的没来着，身边的没有，身边怎么那边的不在的，没工的面没面子要他信的，这边拉开把的，记得知道你敢发微信，对这个。你没工作，在门里里边里也没进来，知道你的不？那没比了，没比比别，没比了，都知道你的比的，结果这个白露的保养了。那你知道你的比的，结果就比了，奶奶方面进步比啊，阿爷进那不没进步，他讲就比了，前头比他要进了吧的，比了知道你敢发没进来，这个，都你都冷也没搞木了。那满的里边里也买进来，知道你的皮嘞，皮嘞没没见过这个些了，俺皮嘞皮嘞没见过蘑菇，一个肉一个肉价也没搞木了，买了那边没啊，那边那边也好阿臭，俺来那边没啊，那边那边也好阿臭没，买了那边也皮皮，俺来那边也皮皮，什么东西啊，最送皮，送的价也没搞木了，反正就这个意思，哎，没搞木了。现在不搞呢，搞什么了？我今天修个个，连这么修的小金面子，恁不要脸，干嘛这老天天不得老修呢？恐怕没有对的，你也不得老修呢。咱他比较农业，年年上也俺都不搞，俺们咱俺熬不搞嘛嘞。年年上也俺都不搞，几来几麻烦的。俺这边个，你修个个，恁不要脸个，修路咱没样样，不要恁别忘了，不恁别忘，咱不说这个一点用你也没。不要不嘛，把平常的批评给人。还有啥用啊？没落过了，没能开工。不要看你有好看的腿，压过压压的也没，你用心的给都洗不走的。俺那把那屋里头里头修的，屋里头里头修的，不是楼上也没，旁边是钢筋没的，连对上修的。这钢筋比天津北你们便宜了，天津这个是工艺费，这个一点费用不嘛嘛，没工程不，工程不得。哎，不要不嘛，用心的给都洗啊，不然就这个不要这个里面嘛。祖母的啊，我呀，这么多把地方，看下咱们五台的第三天的，啊，两天的天下地，就地啊天下地方，啊，两天的穷尽多钱，就地啊穷尽不过，没有修过啊，落地了娘家的，娘家的还在过修过咱旧站，身体都让我们身上的，身上你个人能别在那里个，就让你修最多的，喏、嗯，老弟说嘞，你明年没回来，人家那个装备身上只可你有那个背包吗？没背包。不要紧啊，你不理解怎么办？你拿着个好的办法，别留荒下来。俺这个我是，讲你这工地的，这给什么东西？别说人家你没把握，你不理解怎么办？讲你这工用的，你讲究生产力的，不理解怎么办？怎么样？说准地上的装安嘞，没事；怎么保证的装安嘞，没事。这个人对进了，这个人对消费进嘛。这个人对自己的健康健嘛，你他妈自己年轻年轻，过来年光穿光进嘛。你讲究生产力的，没事，怎么办？怎么你要过来看生产装啊？是吧？这个人对没你的面了，现在呢？现在你们所有的生产工作没？生产干那边新工作没？我去了嘞，俺在干，我说嘞，这个他妈就业，接着呀，那你们好把握了，别紧，多少人干？你老公比好看。哎，那叫你他妈批驳你的，都干这事啊？哎，你老大这事能说得比了？老家别在那里过夜，你来帮你担心别吧。反正老妈比那边呢，不在比那边嘛，要多难得些的事，有话啥的来包给吧嘞。你有啥跟我们讲讲，就知道你这个嘞。那边呢，不在比了，现在的有没有一个讲吧嘞？哎，你现在俺两个成功没帮你表演了。你哪五百里的在那边，六百里的在那边是安心的。八五八的在那边，六八的在那边，说明别人地路好了个，八个车间好在了没有？那边俺讲过表来了去，那么来那一点不过的去呀？去了都不过的，哪来那一点？这个龙人表来比了，八五八的在那边过来好的，六八的在那边过来好的，不明白吗？那边比较交代，比较忙也比较那边难。那个工人交代工人忙，工人的那边呗，地路好了才行。哎，你好像不把那边做的白米嘛，那里拿来，马上嘛做的，就是说别的这个，咱们就这样把咱们边边工厂咱们就标明了，把它边背下边的，那个以工业工厂，多大以工业工厂，毛哈以工业工厂去的第二的那个安数据，那个多大毛哈工厂去的第二个那个路口的安数据，你就把它边背下。 ဒါကကုံညင်းသောတာကုံညင်းမောဟကုံညင်းသက်သက်ကလေးကိုတော့လိမ့်ပါလို့မစော်လို့ဘူးဆိုပြီးဒီလိုပါတော့ပြန်ပြေးတယ်။အနာတုပဲခန္ဓာနာနိရောဓခန္ဓာငါးပါးတို့ရဲ့ချုပ်ငြိမ်းမှုကိုလိမ့်ပါလို့လည်းဒါကဒီလိုဟောတာရှိတယ်။အနိဟံကိုလည်းခန္ဓာတို့ရဲ့ချုပ်ငြိမ်းရာချုပ်ငြိမ်းကြောင်းဆိုပြီးဒီလိုပါတော့ပြန်ပြေးကြတယ်။အဲ့ဒီနေတော့မတူဘူးနော်။မတူဘူးက